Welcome to the Voice of America in Burmese.
Minglawa chin, VOA American တန်ကနေခရစ်နှစ်2019 November 5ရက်အင်္ဂါညနေပိုင်းအစီအစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ1925 32ကနေလိုင်းလိုက်မီတာ190လောက်ကနေထုတ်လွှင့်ပေးသွားပါမယ်ရှင်။ကျမဧတနာကျော်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာချုံကိုတက်ခတ်ခံရမှုကြောင့်မွန်မွန်ဘာသာဝင်ကလေးချောင်းနဲ့အမျိုးသမီး၃ဦးသေဆုံးသွားတဲ့ကြောင်းမက္ကဆီကိုထိပ်တန်းလူမျိုးရေးရရှိသူနဲ့မိသားစုဝင်တွေကအတည်ပြုပြောဆိုလိုက်ကြပါတယ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်အစဉ်တန်းဆက်လက်နှိမ့်ချနေစေဖြစ်တဲ့ကြောင်းအမေရိကန်ခြေဆက် Freedom House အဖွဲ့ရဲ့အစီရင်ခံစာတစ်ခုဖော်ပြပါတယ်ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်တဲ့သူကြီးညာပေးသွားမှာပါ
တဲ့နဲ့နောက်ပိုင်းမှာနားဆင်ရတဲ့အမေထင်ပါဆိုရင်တော့ကမ္ဘာမှာအင်တာနက်အသုံးပြုမှုကိုနိုင်ငံတော်အစိုးရတွေစောင့်ကြည့်တဲ့အခြေအနေဘယ်လိုရှိနေပါလဲ Freedom House ရဲ့အစီရင်ခံစာအကြောင်းပြောပြပေးမှာဖြစ်ပါတယ်ဒီနောက်မှာတော့ရခိုင်ပြည်နယ်ရေသေးတောင်ဒေသကဖမ်းဆီးခေါ်ယူသွားကြသူတွေနဲ့ပတ်သက်တဲ့သတင်းတွေကိုဇက်လိုက်တင်ဆက်ပေးသွားပါမယ
်ရေတောင်ကြီးရောအစိုးရမှုရဲ့လက်ထက်ကတော့ကောင်းကောင်းမွန်မွန်ကျွန်တော်တို့ကပေးပြောင်းပေးအားပြီးတော့လက်ပေးခဲ့တာဖြစ်တယ်
ဒီကနေ့မှာတော့အဲ့ဒီထဲကဖမ်းခံရတဲ့သူတချို့ပြန်ပြီးတော့လွတ်လာကြပါပြီအချိန်နေဘလို့ရှိပါလိမ့်ပြီးတော့အဲ့ဒီဖမ်းခံရတဲ့သူတွေထဲမှာပါသွားတဲ့လွတ်တော်ကိုယ်စားလှယ်ပြန်လို့ရရောဘာတွေများဆောင်ရွက်နေပါလဲဆိုတာလည်းကြားရမှာပါဒီလိုသတင်းတွေပြင်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့အရင်ကမ္ဘာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တွေ့ပြပေးသွားပါမယ်ရှင
်မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာကျောင်းကိုတက်ခတ်ခံရမှုကြောင့်အနည်းဆုံးမုံမုံပါတာဝင်ကလေးချောင်းနဲ့အမျိုးသမီး၃ဦးသေဆုံးသွားတဲ့အကြောင်းမက္ကဆီကိုထိပ်တန်းလူမျိုးရေးအရာရှိသူနဲ့မိသားစုဝင်တွေကပြောဆိုလိုက်ကြပါတယ်သေဆုံးသူတွေကအမေရိကန်နိုင်ငံသားတွေဖြစ်ကြတဲ့လက်ဘရွန်မိသားစုနေဆက်တီသားမှလွန်ခဲ့တဲ့ဆယ်စုနှစ်တည်းကလေးကစတင်ထူထောင်ခဲ့ကြတဲ့မုံမုံပါတာဝင်အတိုင်းဝန်ကဖြစ်တဲ့အကြောင်းလဲမက္ကဆီကိုလူမျိုးရေးဝန်ကြီးအယ်ဖွန်ဆိုဒူရာဇွန်းနဲ့သက်ဆိုင်ရာမိသားစုဝင်အတိုင်းဝန်ကအတည်ပြုပြောဆိုလိုက်ကြတာပါချီဝါဝါနဲ့ဆနိုရာပြည်နယ်တွေကြားကားသုံးစင်းနဲ့ခီးသွားနေတော့တက်ခက်ခံခဲ့ရတာဖြစ်တဲ့အကြောင်းလဲမိသားစုဝင်တွေကပြောပါတယ်မက္ကဆီကိုလွန်ကျွေးဝင်ကြီးကလည်းတည်ဆုံးသူတွေကားနဲ့ခီးသွားနေစဉ်တက်ခက်ခံခဲ့ရပြီးရာဇဝတ်ခိုင်းချင်းချင်းကြားမှာယုံပြီးပြစ်ခတ်မိတာဖြစ်နေတဲ့အကြောင်းပြောဆိုထားပါတယ်။ကလေးတယောက်ပျောက်ဆုံးနေစေဖြစ်တဲ့အတွက်ရဲနဲ့စစ်တပ်ကလိုက်လံရှာဖွေနေတယ်လို့လည်းပြောပါတယ်။အများပြည်သူကြားတုံ့လုံရတဲ့အထိအကြမ်းဖက်တပ်ဖြတ်မှုတွေကျင်းပလိုက်ရှိတဲ့မက္ကဆီကိုနိုင်ငံမှာအယက်သားတွေစုလိုက်ပြုံလိုက်တက်ခက်ခံခဲ့ရတဲ့နောက်ဆုံးဖြစ်ရတဲ့ကုလဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လက်နက်ကိုင်မူရစီဝါခိုင်းတွေကိုနှိမ်နင်းမှုမက္ကဆီကိုသမ္မတအန်ဒရက်စ်မန်နျူအယ်လိုပက်စ်အိုဘရာဒိုကိုထပ်မံဖိအားပေးပြောဆိုခဲ့တာပါမကောင်းဆိုးဝါးတွေကိုရှင်းလင်းဖယ်ရှားဖို့မက္ကဆီကိုနိုင်ငံအနေနဲ့အကူအညီလိုရဲဆိုရင်ပေးဖို့အသိရှိတဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုလိုက်ပါတယ
်ပြီးခဲ့တဲ့နောက်ကအမေရိကန်စစ်စင်ရေးအတွင်းတည်ဆုံသွားခဲ့တဲ့ IS Islamic ဆွမ်းရောက်ခေါင်းအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီရဲ့အမဖြစ်သူကိုစီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာတူရကီဘက်ကဖမ်းဆီးလိုက်တယ်လို့တူရကီအာဏာပိုင်တွေကပြောကြားလိုက်ပါတယ်။စီးရီးယားနိုင်ငံအလေပိုခရိုင်ကတူရကီတွေထိန်းချုပ်ထားတဲ့အဇတ်စ်မြို့နားမှာမနေ့ကလုခဲ့တဲ့စစ်စင်ရေးအတွင်းအသက်65နှစ်ရှိဖြစ်တဲ့ရက်စမီယာအဝတ်ကိုရှာဖွေတွေ့ရှိပြီးတော့ဖမ်းဆီးခဲ့တာဖြစ်တယ်လို့တူရကီအကြီးအကဲတာဝန်ရှိသူတဦးကိုကိုးကားပြီးတော့ရိုက်တာနဲ့ AP သတင်းတွေကဖော်ပြပါတယ်။အဝတ်ကိုသူ့ရဲ့ခင်မောချွေးမအပါဝင်ကလေး9ယောက်နဲ့တူကားနောက်တွဲရဲတစ်ခုမှဖမ်းမိခဲ့တာဖြစ်တယ်လို့အမည်ဖော်လိုတဲ့တာဝန်ရှိသူတဦးကပြောပါတယ်။အခုလို IS ခေါင်းဆောင်ဟောင်းရဲ့အမဖြစ်သူကိုဖမ်းဆီးနိုင်လိုက်တာဟာထောက်လိုက်ရေးအတွက်တော့တမိုးရှိတဲ့သတင်းတွေတစ်ခုဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသူကဆက်ပြောပါတယ်။အခုလိုသူမကိုဖမ်းဆီးမိတာဟာတံပြန်ကြမ်းဖက်နေတဲ့လုပ်ငန်းတွေအောင်မြင်မှုရဲ့နောက်ထပ်သာရကတစ်ခုဖြစ်တယ်လို့တူရကီသမ္မတရေဂျက်တာယီအာဒိုဝန်ရဲ့ပြန်ကြားရေးတာဝန်ခံကလည်းပြောပါတယ်ဒီ IS ခေါင်းဆောင်ဟောင်းဘက်ဒါဒီဟာပြီးခဲ့လကဆီးရီးယားနိုင်ငံအစ်တလီမှာလုပ်တဲ့ဒီအမေရိကန်ရဲ့စစ်စင်ရေးအတွင်းတည်ဆုံသွားခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်မှာတော့ IS အဖွဲ့ကအဘူအီဘရာဟင်အယ်ဟာရှီမီအယ်ကူရာရှိကိုခေါင်းဆောင်ဖြစ်နေရွေးချယ်ခဲ့တယ်ဆိုပြီးတော့ကြေညာထားပါတယ်ခင်ဗျာ
ကျင်းပဝါရကိုဆိုရီကိုရင်ကအားပေးနေတာရင်းနဲ့ပတ်သက်လို့အမေရိကန်ရဲ့နှစ်ပတ်လည်အစည်းအဝေးမှာမြောက်ကိုရီးယားကိုထက်သွင်းဖော်ပြတာဟာဆွေးနွေးပွဲတွေကိုကန့်သတ်ရရောက်တဲ့အမေရိကန်ရဲ့ရန်လိုတဲ့မူဝါဒအဖြစ်မြောက်ကိုရီးယားကဒီနေ့ပဲတုံ့ပြန်လိုက်ပါတယ်2018ခုနှစ်အတွင်းကမ္ဘာတဝန်းရဲ့ကျင်းပဝါရဆိုင်ရာအစည်းအဝေးခန်းဆောင်တော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြည်ရဲ့တောက်ချက်နေမှာပဲထုတ်ပြန်လိုက်ကြပါအစည်းအဝေးခန်းဆောင်ထဲမှာတော့အရင်တနေ့ကတည်းကဆိုင်ရင်မြောက်ကိုရီးယားပေါ်ဝေဖန်မှုတွေရော့ချသွားပြီမလဲအကျင်းပဝါရကိုဆွေးရကိုရင်ကကမ္ဘာကထလုံနေတဲ့နိုင်ငံစည်းဝင်ဖြစ်2019ခုနှစ်ကအတိုင်းဆက်လက်ထွေးသွင်းထားပါတယ်။ မြောက်ကိုရီးယားဆွေးနွေးပိုင်းကိုရီးယားဗဟိုသတင်းအေဂျင်စီကတော့အစိုးရကစားဟာရန်လိုတဲ့နိုင်ငံရေးရွေးချယ်ပြီးအကြီးအကျယ်ပါဝင်နေတဲ့အကြောင်းနိုင်ငံရေးဝန်ကြီးရဲ့ပြောဆိုချက်ကိုကူးကားပြီးဖော်ပြထားတာပါမြောက်ကိုရီးယားပေါ်ဆန့်ကျင်တဲ့အမြင်နဲ့ရန်လိုတဲ့သဘောထားတွေရှိနေတော့မယ်ဆိုတော့ကိုထပ်မံပြတ်သားရောက်တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်ဒီကနေ့လာတဲ့ဆွေးနွေးပွဲအတွင်းကမ်းလှမ်းချက်အသစ်တွေကိုအမေရိကန်ဘက်ကတင်ပြနိုင်တာမရှိဘူးဆိုပြီးမြောက်ကိုရီးယားကတော်တော်ပြင်းနဲ့ဖောက်ခွာခဲ့တာပါနောက်ပိုင်းမှာလည်းတာဝန်ပြည့်မစ်ဆိုင်းတုံးတွေပြန်လည်ဆန့်တက်မယ်အကြောင်းချိန်ချောက်ထားပါတယ်အထူးသဖြင့်အမေရိကန်နဲ့ဆွေးနွေးပွဲတွေရှေ့မတွန်းနိုင်ဖြစ်နေချိန်မှာအကြမ်းဖက်ဝါဒဆိုင်ရာအစီရင်ခံစာထုတ်ပြန်တာမြောက်ကိုရီးယားပေါ်စော်ကားတဲ့လုပ်ရည်ဖြစ်တဲ့အကြောင်းလည်းကြေညာချက်မှာပြောဆိုထားတာပါမြောက်ကိုရီးယားကတော့တောင်ကိုရီးယားခီးတဲ့လေရင်တစ်စင်းကိုဘုံပေါက်ခွဲမှုနဲ့နောက်တစ်နှစ်ဖြစ်တဲ့1988ခုနှစ်ကစလို့အစိုးရကအကြမ်းဖက်ဝါဒကိုအားပေးတဲ့နိုင်ငံဖြစ်တဲ့အမေရိကန်ကစတင်ပြီးစီရင်သွင်းထားတာဖြစ်ပါတယ်
အီရန်နျူကလ িয়ার ဆိုင်ရာ2015နိုင်ငံတကာစာချုပ်ပါသဘောတူညီချက်တွေကိုမလိုက်နာတော့တဲ့နောက်ဆုံးလို့ရတဲ့ခုအနေနဲ့ဖော်ဒိုနျူကလ িয়ার ဆက်ယုံကဘိုးခွာဆက်ထဲဒီတဲ့ဓာတ်ငွေတွေဖြည့်သွင်းတော့မှာဖြစ်ကြောင်းအီရန်နိုင်ငံကဒီနေ့ပဲကြေညာလိုက်ပါတယ်ဘိုးခွာဆက်1044ခုကိုယူရေနီယံဓာတ်ငွေတွေမနှက်ဖြန်စတင်ဖြည့်သွင်းမှာဖြစ်ကြောင်းသမ္မတဟာဆန်ရူဟာနီကပြောလိုက်ပါတယ်အမေရိကန်ဗြိတိန်ပြင်သစ်ရုရှားဂျာမနီတရုတ်နိုင်ငံတို့နဲ့အီရန်နိုင်ငံကြားသဘောတူညီချက်အရဖော်ဒိုနျူကလ িয়ার ဆက်ယုံကိုသူတွေကလုပ်ငန်းဖြစ်တာပြောင်းလဲအသုံးပြုဖို့သတ်မှတ်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံကတော့သဘောတူညီချက်အရာဒီတန့်စင်ထားတဲ့ယူရေနီယံတွေသိမ်းဆည်းခွင့်ပမာဏကိုမကြသေးခင်ကပဲကျော်လွန်စုဆောင်းခဲ့တယ်လို့တန့်စင်မှုစင်တန်းကိုလည်းကျော်လွန်ထုတ်လုပ်ခဲ့တာပါ။စာချုပ်ပါကြံနိုင်ငံတွေအနေနဲ့အီရန်အပေါ်မှာပိတ်ဆို့ဒဏ်ခတ်မှုတွေကိုဖြေလျှော့ဖို့သဘောတူညီချက်အတိုင်းလိုက်နာမယ်ဆိုရင်သူလုံနေတာတွေကိုပြန်လည်ရုပ်သိမ်းပေးမှာဖြစ်ကြောင်းလဲအီရန်သမ္မတကရုပ်မြင်သံကြားဒီမိန်ကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်။ဒီရန်မျိုးတော်မှာရှိတဲ့အမေရိကန်တန်ရုံးကိုတင်ပိုက်ခဲ့တဲ့အနည်း40ပြည်ပြီးနောက်တရမှာပဲယူရေနီယံထုတ်လုပ်မှုတွေတုံ့ပြန်မဲ့အကြောင်းအီရန်ဆိုရကကြေညာခဲ့တာပါ။2015သဘောတူညီချက်ကိုမလိုက်နာတော့ပဲဘူခွာဇက်တွေကိုယူရေနီယံတွေတုံ့ပြန်ပြန်လဲလက်ပတ်တော်မှာဖြစ်ကြောင်းအီရန်ကမနေ့တုန်းကကြေညာခဲ့တဲ့အပေါ်မှာတော့နျူကလ িয়ার နဲ့အကြက်ကင်နဲ့လောရဖြစ်အမေရိကန်အစိုးရအရာရှိတယောက်ကတုံ့ပြန်ထားပါတယ်။2015သဘောတူညီချက်ထဲမှာပါဝင်ကြတဲ့ဥရောပနိုင်ငံတွေစိုးရိမ်အောင်အီရန်ကကြိုးပမ်းတဲ့လိုရဖြစ်လဲပြောဆိုပါတယ်။အီရန်ရဲ့ချိန်ညာချက်နဲ့ပတ်သက်လို့သမ္မတဒေါနထရန့်ကိုဗီရီကမေးမြန်းရမှာတော့စောင့်ကြည့်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
ကန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1180တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်စင်တန်းဆက်လက်နှိမ့်ချနေစေဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Free House အဖွဲ့ရဲ့အစီရင်ခံစာချက်ကဖော်ပြလိုက်ပါတယ်။အခြေလက်တွေရရှိဖို့ခက်ခဲတာ၊ကန့်သတ်တာ၊ online သုံးသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်တာတွေကြောင့်အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံဖြစ်နေလဲသတ်မှတ်ခဲ့တာပါ။ဒီကနေ့နေ့ဇွန်လကနေဒီနေ့မေလအတွင်းလေးလာချက်တွေအရ online မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုသူတွေပေါ်ပြစ်မှတ်ထားတာတွေရှိခဲ့ပြီးဒီခိုင်ပြင်းတဲ့အရေးပါဝင်ထိလွယ်ရှလွယ်ကိစ္စမျိုးတွေနဲ့ပတ်သက်လို့ online သုံးသူတွေပုံမှန်လင်းလင်းပြောဖို့တွတ်ဆုံနေချိန်မှာပဲစစ်တပ်နဲ့အာဏာရပါတီတို့ကလည်း internet မှာအချက်အလက်တွေကိုလိုလိုအသုံးချနေတဲ့အားတွေရှိတဲ့အကြောင်းဖော်ပြထားပါတယ်။ဆိုတော့ပေါ်ဝေဖန်သူတွေကလည်းစစ်တွေဥပဒေပါဝင်ပုံမှန်မျိုးစုံနဲ့အရေးယူခံရတာရှိရကိုလည်းထောက်ပြထားတာပါ။မြန်မာနိုင်ငံမှာ internet ဝန်ဆောင်မှုတွေတိုးတက်လာပြီးပုဂ္ဂလိက mobile company တွေလုပ်ပိုင်ခွင့်တွေရလာပေမဲ့စစ်တပ်ပိုင်လုပ်ငန်းကဈေးကွက်ကိုလောကြီးအုပ်ခွင့်ရထားတယ်လို့လည်းဖော်ပြထားပါတယ်။စင်ခန်းစာအတွက်လေးလာချိန်ထိရရှိထားတဲ့အချက်အလက်တွေအရမြန်မာနိုင်ငံမှာအင်တာနက်သုံးဆွဲသူရေအတွက်ဟာ2018ခုနှစ်ကလည်းစရရင်1900ရာခိုင်နှုန်းရှိတဲ့လူသုံးသန်းပိုတိုးလာတယ်လို့လူ9ယောက်မှာ2ယောက်တော့အင်တာနက်ကိုသုံးဆွဲလာနိုင်တဲ့အကြောင်းလည်းဖော်ပြထားပါတယ်။မိုဘိုင်းဖုန်းဆက်သွယ်ရေးရလည်း2018ခုနှစ်ကတည်းက900ရာခိုင်နှုန်းလောက်တိုးလာပြီး56သန်းလောက်သုံးဆွဲနေကြတာပါ။အင်တာနက်သုံးဆွဲမှုတွေတိုးလာပေမဲ့လည်းအွန်လိုင်းမှာကန့်သတ်ချက်တွေရှိနေစေဖြစ်တာကိုလည်းစင်ခန်းစာကဖော်ပြထားပါတယ်။ဆွေရကအဲ့ရကန့်သတ်မှုတွေမရှိပေမဲ့လည်းထိလွယ်ရှလွယ်ကိစ္စမျိုးတွေမှာတော့ကိုယ့်ဘာသာစင်စာတိကျမှုတွေရှိနေတယ်လို့လူမှုကွန်ရက်တွေကလည်းအွန်လိုင်းပေါ်ကအကြောင်းအရာတွေကိုဖယ်ရှားတာတွေပုံများလာနေတဲ့အကြောင်းလည်းဖော်ပြထားပါတယ်
။ဗီဂျန်ပြည်တော်စုမှာတော့ရေးပါတဲ့ရွေးကောက်ပွဲ၃ခုကိုဒီနေ့မှကျင်းပသွားဖို့ရှိပြီးတော့သမ္မတဒေါနယ်ထရန့်ကလည်း Republican Party ကိုကိုယ်စားပြုဝင်ပြိုင်ကြမယ်ကိုယ်စားလှောင်းနေဘက်ကနေမဲဆွဲစည်းရုံးနေပါတယ်။ Kentucky, Mississippi, and Virginia, Bina, Ocho, Yuka, Borgo, Dignima, Chimbama, Chibi, Tama, Tramha, Kentucky, Binega, Leshi, Republican, Bina, Ocho, Yemu, Matt Bevin, and Yuka, Bumtangi, Maniga, the Messue, Pigavare, Kentucky, Bina, Ocho, Yemu, Bevin, Hat, Tama, Tramgo, Tokan, Pibida, Tunesian, I met, Democrat goes a long hour of Bina, Shinny Joe, and the Bashir, Pibare. Matt Bevin, Usamu, our Kentucky, Bina, Sibaiha, Almin, Lopini, Elo, Erigo, Matagama, Tama, Tramga, Tredagani, Yivare, Tamale, Bevin, Hadi, Jones, Yasia, Mari, Pau, and Bina, Masi, and Chalu, in Ele, Matavamia, Chini, Adra, Miapi, Republic, Rita, Nayara, Dinia, Adra, Nayamia, Sura, Matimia, Chinibare, Ludus, Tani, Mara, Tune, Democrat, Kuzle, Launi, Chama, Chine, Chini, Esobido, Popian, Yavare, Kmia.
Afghan and Taliban ကိုပြီးရလာတဲ့ချင်းပါကိုစီစဉ်ခဲ့ပြီးမဲ့မဖြစ်ခဲ့ပဲရွှေဆိုင်ထားရပြီးရဲတွေလည်းမတမ်းနိုင်ပဲဖြစ်နေရပါနောက်ဆုံးချင်းဆွေးနွေးမှုတွေကိုတော့ကတ္တနိုင်ငံမှာဇူလိုင်လတဲ့ကချင်းပါခဲ့ကြပါတယ်အမေရိကန်နဲ့တာလီဘန်တို့ကြားစတင်မှလာတဲ့မှာဖြစ်ပြသွားခဲ့တဲ့ဆွေးနွေးပွဲကြီးချင်းပါနေကြမှာပဲအာဖဂန်ဆွေးရတဲ့တာလီဘန်တွေကြားဆွေးနွေးနေကြပါအာဖဂန်သမ္မတနဲ့တရုတ်နိ
တွေးဆောင်ခဲ့ပြီးတော့အဲ့လိုတွေးဆောင်တာဟာဆန္ဒပြပွဲနဲ့ပတ်သက်ပြီးဟောင်ကောင်အစိုးရရဲ့ကိုင်းတဲ့ဖြည့်ဆည်းမှုအပေါ်မှာသူ့အနေနဲ့ယုံကြည်မှုရှိကြောင်းပြသလိုက်တာဖြစ်တဲ့ဆိုပြီးတော့ဟောင်ကောင်အစိုးရအကြီးတန်းတာဝန်ရှိသူတွေကဒီကနေ့မှပြောကြားလိုက်ပါတယ်။ဟောင်ကောင်ကနိုင်ငံရေးမတည်ငြိမ်မှုတွေကိုထိန်းချုပ်ဖို့အတွက်တရုတ်ဗဟိုအစိုးရကနေပြီးတော့ဟောင်ကောင်ကိုတင်းတင်းကြပ်ကြပ်လှုပ်လာနိုင်တယ်ဆိုတဲ့အရေးလက္ခဏာတွေတွေ့နေရခြင်းမှာပဲတရုတ်သမ္မတရှီကျင်းဖင်နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်တို့ဟာဆန်ဟိုင်းမြို့မှာပြုလုပ်ခဲ့တဲ့ကုန်သွယ်ရေးခန်းသားအတွင်းမနေ့ကတွေ့ဆုံခဲ့ကြတာပါသမ္မတရှီအနေနဲ့ဟောင်ကောင်ဆန္ဒပြပွဲနဲ့ပတ်သက်ပြီးအုပ်ချုပ်ရေးမှူးလမ်းမြေခိုင်တဲ့ဘုံကိုဆွေးနွေးမှုရှိလို့တွေ့ဆုံတာလားဆိုတဲ့အပေါ်မှာတော့သမ္မတရှီအနေနဲ့အဲ့လိုဆွေးနွေးလို့တွေ့ဆုံတာမဟုတ်ပဲဟောင်ကောင်အုပ်ချုပ်ရေးမှူးနဲ့လက်ရှိဟောင်ကောင်အစိုးရရဲ့လှုပ်ဆောင်နေတာတွေအပေါ်မှာအတော်လေးကိုယုံကြည်မှုရှိကြောင်းဟောင်ကောင်အစိုးရအဖွဲ့ကတာဝန်ရှိသူတို့ဖြစ်တဲ့မက်သျူးချောင်းကပြောကြားလိုက်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးနဲ့ကိုရနိုင်တရင်တွေကိုပြောပြပေးသွားပါ VOE American တန်ရဲ့ Radio ထုတ်လွှင့်မှုတွေကိုမြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါသေး VOE မြန်မာပိုင်း Facebook စာမျက်နှာ facebook.com/voa.bambis.news မှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့တရင်ဆောင်မတွေကိုတင်ဆက်ပေးသွားပါမယ်ရတိထောင်ကဖန်ခံရသူတွေတရင်မပြောခင်မှာတော့ Freedom House အစီရင်ခံစာအကြောင်းအရင်ပြောချင်ပါသေး။ကမ္ဘာတစ်ဝှမ်းကဒီမိုကရေစီစနစ်ကိုကာကွယ်စောင့်ကြည့်ရေးအဖွဲ့ Freedom House ဟာနိုင်ငံတွေမှာအစိုးရတွေရဲ့အင်တာနက်လူမှုကွန်ရက်တွေအသုံးပြုနေမှုနဲ့ပတ်သက်ပြီးတော့နိုဝင်ဘာ5ရက်နေ့ဒီကနေ့မှာပဲအစီရင်ခံစာတစ်ခုထုတ်ပြန်သွားခဲ့ပါသေး။ဒီထဲမှာတော့ရွေးကောက်ပွဲတွေကိုကြိုးကင်နိုင်ဖို့အတွက်အစိုးရတွေဟာပြည်သူတွေပေါ်မှာစောင့်ကြည့်ထောက်လှမ်းမှုတွေလုပ်ခဲ့ဆိုတဲ့အချက်လေးပါပါသေး။ VOA တရင်တော့ Arash အရာဘာစာဒီရဲ့တရင်ကိုတော့ကိုဝင်းခန့်မှာဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ Washington DC ခြေဆိုင် Freedom House ရဲ့စီရင်ခံစာတိအရလူတွေရဲ့လူမှုကွန်ရက်ဆိုရှယ်မီဒီယာတွေပေါ်လှလက်စာအသုံးပြုခွင့်တွေကြာဆင်းလာပါတယ်။ Freedom on the Net 2019 2019ခုနှစ်အင်တာနက်ပေါ်လှလက်စာအသုံးပြုခွင့်အစီရင်ခံစာရဲ့ပူးတွဲရေးသားသူတူဖြစ်တဲ့ Elephant ကခုလိုပြောပါတယ်။
Our two main themes this year were
ဒီနေ့မှာကျမတို့အဓိကဆိုလိုရင်းနှစ်ချက်ကတော့ social media ကိုအသုံးချပြီးတော့အစိုးရတွေကရွေးကောက်ပွဲကိုဘယ်လိုခြေလှယ်ကြသလဲဆိုတာနဲ့သူတို့နိုင်ငံသားတွေကိုဘယ်လိုစောင့်ကြည့်လေ့လာကြသလဲဆိုတာကိုပါပဲ
Internet လွတ်လပ်ခွင့်ရှိတဲ့နိုင်ငံ65နိုင်ငံမှာနိုင်ငံ40ဟာလူမှုကွန်ရက်တွေနဲ့ပတ်သက်လို့အစိုးရစောင့်ကြည့်ရေးအစီအစဉ်တွေရှိနေပြီလို့အစီရင်ခံစာထဲမှာဆိုထားပါတယ်
found that domestic actors
အစိုးရပဲဖြစ်ဖြစ်နိုင်ငံရေးသမားတွေပဲဖြစ်ဖြစ်ရွေးကောက်ပွဲတွေမှာအရွေးခံရမှုအတွေ့အင်တာနက်ကိုအသုံးပြုလာတဲ့နည်းလမ်းတွေကတန်ရှင်းညှပ်တဲ့ရွေးကောက်ပွဲတွေကနေတွေးဖီလာကြတာတွေ့ရပါတယ
်မကြာခဏအဖြစ်များဆုံးကိစ္စကတော့လက်ရဆုံးပါတီနိုင်ငံရေးသမားတွေရဲ့သတင်းမှဖြန့်ဝေမှုတွေပဲဖြစ်ပါတယ် Elephant ကလူမှုကွန်ရက်ရဲ့အရေးပါမှုဟာ RF Radio နဲ့အတူတစ်စိမ့်မြင့်တက်ခဲ့တယ်လို့ဆိုပါတယ်
I don't know if everybody realized how quickly this
ဆူရီကသူတို့နိုင်ငံသားတွေအင်တာနက်ကိုဘလောက်မြန်မြန်အသုံးချလာနေတယ်ဆိုတာလူတွေသတိထားမိမလားတော့မသိပါဘူးဒါပေမဲ့ဒီလိုသုံးရတယ်ဆိုတာကိုသူတို့ကောင်းကောင်းသဘောပေါက်နေကြပြီလေ
အင်တာနက်သုံးပြမှုလွတ်လပ်ခွင့်ကိုချုပ်ချယ်တာဟာတစ်ဖက်မှာလည်းဆူရပေါ်တံပြန်တက်ရောက်မှုတွေရှိနိုင်ပါတယ်ဥပမာအဖြစ်ရုရှားမှာအတိုက်ခံကောင်းဆောင်ရဲ့ရွေးကောက်ပွဲဝင်ပြိုင်ခွင့်ကိုပိတ်ပင်တားဆီးလိုက်တဲ့အခါ ။ဆိုရဆက်ကျင်ဆန္ဒပြသူတွေဟာဆိုရှယ်မီဒီယာကိုသုံးပြီးဆန္ဒပြပွဲတွေလုပ်ဖို့စီရင်နိုင်ခဲ့ပါတယ်။
The protesters there were acutely aware.
You know, so in Suya ga tru ko saung ji ni de so ra tadi tha mi de twe sanna pya du ri ga zaga wet de ko tou hwe ja de ni. Pi lo social media paw ga ni be siman khan kwe yi san ya aku ni rue asa taw ri ne taw tou yi yashi yi sa ta phin siman khan kwe ni ja da paw li.
Aku siyin khan da ha internet lo lat khwe ne pat da lo 2009 ku ne ga de ga so yin 10 ku myaw siyin khan da le phit par de. Siyin khan da ri ko pyan ji me so yin de ne ta cha internet thong pyu mu lo lat khwe ne ပိုပြီးကြဆင်းလာတာကိုလည်းတွေ့ရမှာပါခင်ဗျာ
ကိုဝင်းခမောင်ပြောပြပေးသွားတာပါအခုဆက်ပြီးတော့ရသေးတော်မြို့နယ်မေရွမြစ်ကျောင်းပေါ်မှာပြေးဆွဲနေတဲ့ရွှေနဒီရေရင်ပေါ်ကနေဖမ်းသွားတဲ့သူတွေနဲ့ပတ်သက်တဲ့သတင်းတွေကိုဆက်တိုက်ပြန်ဆက်ပြီးတော့ပြောပြပေးသွားပါမယ်ရွှေနဒီမြေရင်ပေါ်ကရခိုင်လက်နက်ကိုင်အေအေဖွဲ့ကခေါ်ယူထိန်းသိမ်းထားတဲ့သူတွေကတချို့ကိုစစ်စေးမင်းမျက်နှာတွေပြုတ်လုပြီးတော့ဒီနေ့မနေ့6နာရီလောက်မှာပြန်ပြီးတော့လွှတ်လိုက်တယ်လို့အေအေဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုခကပြောပါတယ်အေးအဖွဲ့ကသူတို့ကိုဖမ်းဆီးထားခြင်းမှာကောင်းကောင်းမွန်ထားတယ်လို့လည်းပြန်လွတ်လာတဲ့သူတွေကပြောပါတယ်။တရင်ပြည်စုံကတော့ဆက်တယ်မီးမြန်ထားတဲ့ကိုတက်နိုင်ဆက်ပြီးတော့ပြောပြပေးပါရှင်
။ရခိုင်လက်နက်ကိုင်အေးအဖွဲ့ကရှင်တတိမြန်ရင်ပေါ်မှာပါလာတဲ့ခရီးသူတွေကိုပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကဖမ်းဆီးခေါ်ဆောင်တော့ပြီး17ရက်ကြာမှပြန်လွတ်ပေးလိုက်တာပါ။ဖမ်းဆီးခံထားရသူတွေထဲကအရသား25ယောက်ကိုဒီကနေ့မနက်6နာရီလောက်မှပြန်လွတ်ပေးခဲ့တယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တူခါကဗီဒီယိုရေးကိုပြောပါတယ်။
လောပေးတဲ့နေရာကတော့ဒီဘူးတီတောင်မြို့နယ်ဘူးတီတောင်မြို့နယ်မြေတောင်ရွာခုံးကြီးကျောင်းမှာဒီမြေတောင်ကျွော်အုပ်ချုပ်ရေးမှုရဲ့လက်ထက်တွေကကောင်းကောင်းမွန်မွန်ကျွန်တော်တို့ကပေးပြောင်းပေးအားပြီးတော့လှပေးခဲ့တာဖြစ်တယ်ဒီလိုရှိရင်ခရီးကြီးအဖြစ်လည်းပဲဒီတယောက်ကိုငွေကြေး15,000ကိုလည်းပဲပေးလိုက်တယ်ဒီလိုရှိရင်ဒီလိုလာတော့ပါလာတဲ့ဒီဖုန်းတွေတခြားပစ္စည်းတွေအလုံးကိုလည်းတခုမှပြန်ပြန်ပြီးတော့ပေးလိုက်တယ်ဗျ
ဖမ်းဆီးခံရစဉ်တွင်သူတို့ကိုကောင်းကောင်းမွန်မွန်ထားပြီးစစ်ဆေးမေးမြန်းတာတွေပြုလုပ်ခဲ့တယ်လို့ဒီကနေ့ပြန်လည်လွှတ်မြောက်လာသူရထေးတော်မျိုးနေကကိုဇော်ဝင်းဦးကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကတော့သူတို့ဖမ်းဆီးထားတာကတော့စစ်စောင်းတော့7ရက်ကိုနောက်သူတို့ကကျွန်တော်တို့ကဗျူးဆိုင်တွေကိုအဲမှာလည်းကျွန်တော်တို့သူတို့ကအဲတဲမှာလည်းဆိုလေသူတို့ကကျွန်တော်တို့ဗျူးဆိုင်ပေးတယ်။နောက်ဆက်ကျွန်တော်တို့အဲဒီစားကျွန်တော်အစားအစာနဲ့တက်တက်ပြီးတော့ဒီကကျွန်တော်ဗီဒီယိုဆိုင်ပဲအကောင်တော့အဆင်ပြေပါတယ်ကျွန်တော်တို့အာဟုတ်ကျွန်တော်စစ်စစ်နေတာတော့ကျွန်တော်တို့ထွေထူးတော့မဟုတ်ပါဘူးကျွန်တော်တို့အာမေရလေးပေါ့နော်မေရလေးအာဘာသွားတော့လာလေးပေါ့နော်ဘူးဘူးပြီးတော့ဟိုအဲ့လောက်ပါပဲကျွန်တော်ရှင်ရှင်လေးတော့ပြေတော့မမေ့ပါဘူ
းအော်တိုဘာလ26ရက်နေ့ကရှင်နဒီမြန်ရင်ပေါ်ကလူတွေကိုစတင်ဖမ်းဆီးတော့ပြီးနိုင်ပိုင်းအကြမှာပဲတက်မတော်ကလေချောင်းကနေလိုက်လိုက်တိုက်ခိုက်ခဲ့တဲ့အတွက်အဲအဖွဲ့ဝင်တချို့နဲ့ရှင်နတီပေါ်ပါလာသူတချို့အသက်ဆုံးရှုံးခဲ့ကြောင်းအဲအဖွဲ့ကနောက်တစ်နေ့အောက်တိုဘာလ28ရက်နေ့မှာတည်င်းထုတ်ပြန်ခဲ့ပါတယ်တက်မတော်ကလိုက်လိုက်ပြစ်ခတ်စဉ်သူတို့ဂျုံတွေးခဲ့ရတဲ့အခြေအနေကိုတော့အခုပြန်လာလာသူတို့ကခုလိုပြောပါတယ်အချင်းဖြစ်တဲ့နေ့မှာပဲတက်မတော်ကလေနဲ့လိုက်လိုက်တိုက်ခိုက်နေစဉ်အတွင်းမှာထပ်ပြင်းလက်မြောက်လာသူ15ဦးရှိတယ်လို့တပ်မတော်ဖက်ကပြောဆိုထားပါတယ်။အဲအဖွဲ့ကတော့အဲ့ဒီချိန်ကနှစ်ဖက်ပြန်လည်ပြစ်ခတ်မှုတွေရှိခဲ့ပြီးရုံတုံကားဖြစ်နေတာကြောင့်ပြန်လာလာသူအရေးတက်အတိအကျကိုမသိရဘူးလို့ဆိုပါတယ်။အခုပြန်လာလာတဲ့25ယောက်ထဲမှာရသေးတောင်မျိုးနေက2ယောက်စစ်တွေမျိုးနေက1ယောက်နဲ့ကျန်တဲ့သူတွေအများစုဟာဘူးတီတောင်မျိုးနေကဖြစ်တယ်လို့သိရပါတယ်။လက်ရှိချိန်မှာပြန်လာလာတဲ့သူတွေကိုဘူးတီတောင်မျိုးနေနေခြားဆောင်သုံးပါခေါ်ယူပြီးဆက်လက်ဆစ်ဆီးနေတယ်လို့ဘူးတီတောင်မျိုးနယ်မျိုးသားလက်တော်ကိုယ်စားလှယ်ဥမောင်ကျော်ဆန်ကပြောပါတယ်
။အဲဦးတို့ကဟိုကနေဦးတို့ကအဲ့ဒီဟိုအိုတင်မကနေကားနဲ့ခွာလာတယ်။ကားနဲ့ခွာလာပြီးတော့မျိုးနယ်အုပ်ချုပ်မှုကိုလာတယ်။မျိုးနယ်အုပ်ချုပ်မှုယုံကယုံကိုအလာမာတယ်။မှရင်းတက်ဖွဲ့ကနေမျိုးနယ်အုပ်ချုပ်မှုယုံကနေတိစစ်စရာရှိတယ်ဆိုတော့နေရှားဆောင်တုံးကိုခွာလာခဲ့တယ်။သူတို့ကအမှုမှာရတဲ့တော့မှာမှုဖွင့်တယ်လို့ပြောတယ်။ဒီမှုနဲ့ပတ်သက်ပြီးတော့တက်တဲ့ခံပစ္စည်းတွေရှိတယ်ဟိုဖေးပေါ်မှာကြံခဲ့တဲ့တက်တဲ့ခံပစ္စည်းတွေအဲ့ဒီတက်တဲ့ခံပစ္စည်းတွေကိုပြန်ကျန်စစ်စစ်ပြီးမှဟိုအမှုကိုအတိုက်တာသူတို့ဆော်ရမသိစားလေရှိတဲ့ကသူတို့ကိုတက်တဲ့ခံဖြစ်စင်မေးဖို့အတွက်ဆိုပြီးတော့နေချာဆောင်သုံးကိုပါလာတယ်အဲ့ဒီမှာသူတို့ကိုတယောက်ချင်းစစ်စစ်နေတယ်ဦးလုံးနဲ့တူတူပါလာတယ
်တခိုင်လက်နက်ကန်အေအေဖွဲ့ကဖမ်းဆီးထားတဲ့သူတွေထဲကနောက်ထပ်ကြန့်ရှိနေတဲ့သူတွေရဲ့အသေးစိတ်ကိုအခုချိန်မှာပြောပြလို့မရသေးဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ
်အဲ့ဒီမှာဒီနောက်ထပ်ပြန်တဲ့ဒီဟိုဥစ္စာပေါ့နော်စစ်ထဲနဲ့ပတ်သက်တဲ့သူတွေကအဲ့ဒီသူတွေကိုတော့ဟိုကျွန်တော်တို့ကတော့ဒီဆက်ပြီးတော့ထင်းထင်းထားအောင်မယ်ပြီးလို့ရှိရင်လည်းဒါတို့ကတော့
ဟိုလူရဲ့တိကျတော့ကျွန်တော်တို့လို့ရှိတယ်လို့မရဘူးဒါတော့စစ်တပ်နဲ့ပတ်သက်တဲ့လုပ်ငန်းကိစ္စဖြစ်တော့ကျွန်တော်တို့လုံးလုံးရှိတဲ့ဖုန်းကျက်တွေမရှိသေးဘူးကြ။ရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေလည်းပြင်းထန်လာတာနဲ့အများရရသားပြည်သူတွေကိုတတ်မတော်ကရောရခိုင်လက်နက်ကင်အေအေဖွဲ့ဘက်ကပါဖန်စီစစ်စစ်တာတွေရှိနေပါတယ်ခင်ဗျာ။
ကိုတနိုင်တရင်ပြပူတာဖြစ်ပါရဲ့ရှင်။ဒါကတော့အေအေရဲ့ဖန်စီခံထားရတဲ့သူတွေပြန်လွတ်လာတဲ့တရင်ဖြစ်ပါတယ်။ဒီလိုပြန်လွတ်လာတဲ့သူတွေထဲမှာတော့ချင်းပြည်နယ်ကအန်အယ်ဒီအမတ်ပါမလာသေးပါဘူး။အေအေရခိုင်လက်နက်ကိုင်အဖွဲ့ကဖန်စီခေါ်ဆောင်ထားတဲ့အန်အယ်ဒီရဲ့ချင်းပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်ပြန်လွတ်လာရေးအရေးယူဆောင်ရွက်ဖို့အတွက်ချင်းပြည်နယ် ဆောင်ရွက်ရမယ်လို့ယူဆတဲ့အတွက်လွတ်တော်ဆောင်ရွက်ချက်တွေကိုစောင့်ကြည့်နေလို့ပြောပါတယ်။ဒီကြောင့်ပြည်သူကတော့ရန်ကုန်ရုံးကမဆူဆူဆက်ပြီးတော့ပြောပြပေးပါရှင်
။ချင်းပြည်နယ်ပလဝါမြို့နယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်အပါအဝင်အိန္ဒိယနိုင်ငံသား9ဦးနဲ့စကပြန်2ဦး၊လေသမား2ဦးတို့ကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ကနိုဝင်ဘာလ3ရက်နေ့မှာဖမ်းဆီးခေါ်ဆောင်သွားတာပါ။ဖမ်းဆီးခေါ်ဆောင်ခံရသူတွေက9ဦးကိုနောက်တနေ့မနက်မှာပြန်လွှတ်ပေးခဲ့ပေမဲ့လွတ်တော်ကိုယ်စားလှယ်ဦးဝေတင်ကိုတော့ဒီကနေ့ထိပြန်မလွှတ်ပေးသေးပါဘူး။NLD ပါတီဝင်ဦးဝေတင်အတွက်ပါတီတွင်းမှာတော့တစုံတရာဆောင်ရွက်နေတာမရှိသေးပေမဲ့လွှတ်တော်ရဲ့ဆောင်ရွက်ချက်တွေကိုစောင့်ကြည့်နေတယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်က VOA ကိုပြောပါတယ်
။အခုတော့ပြတော့ကျွန်တော်တို့မရှိသေးပါဘူးခင်ဗျာ။အစည်းအဝေးမှာကြည့်စင်နေကြည့်ခဲ့တော့ဝန်ကြီးအလုပ်နေလည်းလုပ်ဖြစ်ပါလား။အခုကျွန်တော်တို့ကလွှတ်တော်ကိုလည်းဖြစ်တဲ့အဲဒါလွှတ်တော်ကလည်းအဓိကစပြီးဆောင်ရွက်ရမယ်လို့ကျွန်တော်တို့ပြောပါပါတယ်။အဲဒါအောင်လွှတ်တော်ရဲ့ဆောင်ရွက်ချက်ရှိတယ်ကျွန်တော်တို့ကလည်းကြည့်နေပါလိမ့်မယ်။
ဒီသူကရွေးချယ်ထားတဲ့လွှတ်တော်ကိုယ်စားလှယ်တဦးကိုအခုလိုအင်အားသုံးပြီးဖမ်းဆီးတာဟာမသင့်တော်ဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုနေကြပါတယ်။ချင်းမြင့်နယ်လွှတ်တော်မှာတော့ပြည်တော်စုအဆင့်တာဝန်ရှိသူတွေထံအခြေအနေကိုတင်ပြထားတယ်လို့ပလဝမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးပြေမင်းကပြောပါတယ်။
ကျွန်တော်တို့ကလွတ်တော်အနေနဲ့တော့ဟိုလွတ်တော်ဥပ္ပါအနေနဲ့တဆင့်သွားတာပေါ့နော်သူဝတ်တဆိုင်ရာလုံယုံကြီးကိစ္စနဲ့တော့ချင်းပြည်နယ်ဆိုရဖွဲ့စည်းနဲ့ဝင်းကျုံရောပြီးရင်တော့ချင်းပြည်နယ်ဆိုရပြောရေးဆိုခွင့်ရှိတဲ့ဒီနိမိတ်တော်ကဝင်းကြီးဦးစွတ်တဲ့နယ်လေနိုင်ငံတော်တမရအတိသူတို့ရဲ့လိုအပ်ချက်တွေဘယ်လိုဖြစ်နေကြောင်းနဲ့အကျိုးတရားတွေကိုသင်ပြပြီးပြီခင်ဗျာ
လွတ်တော်ကိုယ်စားလှယ်တဦးကိုဖမ်းဆီးမယ်ဆိုရင်လွတ်တော်ကာလအတွင်းဥက္ကဋ္ဌစီကတရားဝင်ခွင့်ပြုချက်ရမှာအရေးယူဆောင်ရွက်ခွင့်ရှိရဲဆိုတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတကာကပါသတ်မှတ်ထားတဲ့ကျင့်ဝတ်နဲ့မကိုက်ညီဘူးလို့ရန်ကုန်တိုင်းဒေသကြီးအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထေးဦးကပြောပါတယ်။အခုလိုဥပဒေတင်းကိုဖမ်းဆီးလိုက်တာဟာတိုင်းရင်းသားစီးလုံးညီညွတ်ရေးကိုထိခိုက်စေတယ်လို့သူကဆိုပါတယ်။
လွတ်တော်ကလာကြီးမှာလွတ်တော်ဆက်ပါတယ်လို့သွားပါတယ်ဆိုတော့လူကိုဒီလိုမျိုးကြီးလောက်တာတော့တကယ်တမ်းကျတော့ဟိုနိုင်ငံတကာကျင့်ဝတ်အရာရောဒီဗမာပြည်ရဲ့ဥပဒေထောင်နှန်းစင်လာကျင့်ဝတ်တွေရောဒါမလုပ်သင့်ဘူးလို့ထင်တယ်သူတို့လည်းနိုင်ငံရေးအဖွဲ့အစည်းပဲလေလူမျိုးတစ်မျိုးရဲ့တိုင်းသားတစ်မျိုးရဲ့ခေါင်းဆောင်တယောက်ကိုနောက်တိုင်းသားတစ်မျိုးရဲ့လက်နက်ကိုင်အဖွဲ့ကဒီလိုမျိုးလုပ်မယ်ဆိုရင်ဒါရှင်းပြောရင်တိုင်းသားစီးလုံးညီညွတ်ရေးအများကြီးခိကိုက်တယ်
ဥွေတင်ဟာပလဝမြို့နယ်အတွင်းမှာဘာသာရေးလူမျိုးရေးအမုန်းပွားအောင်ခုမီလူငယ်တွေကိုသွေးထိုးလှုံ့ဆော်နေပြီးတပ်မတော်ကိုလည်းသတင်းပေးနေတယ်လို့အေအေဘက်ကပြောဆိုထားပေမဲ့ခုမီလူငယ်များအတင်းကတော့ဒီပေါ်ကိုကန့်ကွက်ထားပါတယ်။ဒီကနေ့ညနေပိုင်းမှာဥွေတင်ပြန်လည်လွတ်မြောက်လာပြီလို့သတင်းတွေထွက်ပေါ်နေပေမဲ့ဒီပေါ်ကိုဘယ်သူမှအတည်ပြုထားခြင်းမရှိသေးပါဘူး။ဥွေတဲ့ပြန်လဲလွတ်မြောက်လာဖို့အတွက်တပ်မတော်အနေနဲ့ကြိုးပမ်းဆောင်ရွက်သွားမယ်လို့သတင်းထုတ်ပြန်ထားသလိုချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းအ мян ဆုံးပြန်လှုပ်ပေးရေးအတွက်တောင်းဆိုထားကြပါတယ်
။ဆွဆူတင်ပြခဲ့တာဖြစ်ပါတယ်ရှင်။ဒါအေအဖွဲ့အဖမ်းခံရတဲ့ဥွေတင်ကိုပြန်လှုပ်ရေးအတွက်လွတ်တော်ရင်ကြိုးပမ်းမှုအခြေအနေကိုကြားခဲ့ရတာပါ။ဒီရခိုင်နဲ့နဲ့ကန်တဲ့ဖွဲ့အေအဖွဲ့ကဖန်ကြီးသွားတဲ့မျိုးသားလွတ်တော်ကိုစလေဥွေတင်ကိုပြန်လှုပ်ပေးဖို့အတွက်ခုမီလူငယ်များအတင်းနဲ့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကတော့သဘောထားထုတ်ပြန်ပြီးတော့တောင်းဆိုထားတာပါ။ဥွေတင်ဟာအေအဆွဆွဲထားသလိုခုမီလူငယ်တွေကိုသွေးတော်လှုံ့ဆော်ပြီးတော့တက်မတော်တရင်ပေးလှုံ့ဆော်တာမဟုတ်ဘူးလို့ခုမီလူငယ်တာဝန်ရှိသူတွေကပြောပါရင်အေးအေးတာဝန်ရှိသူတွေကတော့ဥွေတင်ကိုစစ်ဆေးနေစေဖြစ်ပြီးတော့သူ့ကိုကောင်းကောင်းမွန်မွန်ထိန်းသိမ်းထားတယ်လို့ပြောပါတယ်။မိသားစုဝင်တွေကတော့သူ့အခြေအနေကိုစိုးရိမ်နေကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နိုင်ကုန်းအင်ဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နဲ့ပလမွားမြို့နယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဥွေတင်အဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးပြန်လှုပ်ပေးဖို့ခုမီလူငယ်များတင်းနဲ့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကနေသဘောထားကြေညာချက်ထုတ်ပြန်ထားတာပါ။ခုမီလူငယ်များတင်းအတွင်းမှုကိုကျော်အောင်ကတော့ဧရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးထားတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥွေတင်းကိုပြန်လှုပ်ပေးဖို့တောင်းဆိုတယ်လို့ပြောပါတယ်
။ကျွန်တော်တို့ပလဝမြို့နယ်အတွင်းမှာဒီပြည်သူတွေရွေးချယ်ကြေညာတဲ့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်လေးဖြစ်တယ်။ပြီးတော့အချင်းတစ်ခါတုန်းကဒီကျွန်တော်တို့ ကျွန်တော်ကမြန်မာပြည်နယ်ကလေးလူငယ်များအသင်းမှာသူကဒီအတွင်းရေးမှူးတာဝန်နဲ့လိမ့်နေငါမင်းလောက်တာဝန်ယူပြီးတော့ဒီလူမျိုးရေလုံငန်းတွေပြီးတော့လူငယ်ရေးအရေးအရာတွေကိုသူကပါဝင်ပေးတဲ့ပုဂ္ဂိုလ်ကြီးလေးဖြစ်တယ်။အဲ့လိုမျိုးမထင်မှတ်သေးတဲ့ကျွန်တော်တို့ဒီအခွင့်ခံရတဲ့အချိန်မှာဒီတတော်များများလူငယ်တွေကစိတ်မကောင်းဖြစ်တယ်ဒီလိုမျိုး
ที่สิ้นเลยတော့ချစ်တင်ဘူးလို့ပဲကျွန်တော်တို့ကခံယူတယ်ဒီအမြတ်တော်တော်ကိုယ်စားလှယ်ကိုလည်းအများဆုံးချစ်ချမမွန်နဲ့လွတ်ပြီးသိခင်တယ်ပြီးကြတဲ့နိုဝင်ဘာလ3ရက်နေ့တုန်းကဥဝေတင်းပါဝင်ကလတန်ဖို့ပြည့်ရေးစီမံကိန်းဝန်ထမ်းအိန္ဒိယမြို့သားငါးဦးစက်ကပြန်နှစ်ဦးနဲ့ဆက်နေသမားနှစ်ဦးစုစုပေါင်း10ဦးတို့ချင်းမြင့်နယ်ပလတ်ဝလမ်းပိုင်းကြီးစုရာကနေကြောက်တော်မြို့ကိုကလတန်မြ ဒီကြာရှိတဲ့လူတွေကိုအေးဖက်ကမလေးကပြန်လုပ်ပေးခဲ့ပါတယ်။ဦးဝေတင်းကတော့အေးတွေလှောက်ရှားနေတဲ့ပလက်ဝါမျိုးနဲ့တွင်တမရော်ကိုတရင်ပေးမှုခူမီလူငယ်တွေကိုသွေးသူလှုပ်ဆော်ပြီးရခိုင်နဲ့ခူမီကြားသွေးခွေမှုစတဲ့ပြစ်ချက်တွေနဲ့ဖန်စီထိန်ထိန်သားကြောင့်အေးပြောခွေရခိုင်တုကကဖီယိုအေးကိုပြောဆိုခဲ့ပါတယ်။
အေးဘက်ကဆွဆွဲတယ်လို့ဦးဝေတင်းဟာခူမီလူငယ်တွေကိုသွေးသွေးပြီးတမရော်တရင်ပြီးတာမဟုတ်ဘူးလို့ခူမီလူငယ်များတင်းသွင်းမှုကိုကြော်အောင်ကဆက်ပြောပါတယ်။ဦးဝေတင်းကချိုးဝတ်ပြီးတော့ဒီမြန်မာတပ်တော်နဲ့ပူးပေါင်းဖို့ဒီတဲ့တွေရနိုင်ကိုဆိုပြီးတော့ဒီရင်းငမ်းပြီးတော့ပြောဆိုမှုတွေရှိတယ်။ကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်ကတော့မြို့သားလွတ်တော်ကိုယ်စားလှယ်ကတော့သူမြို့သားလွတ်တော်
ကျွန်တော်တို့လူငယ်ရဲ့လူဝါဒလူငယ်ရဲ့ဖွဲ့စည်းပုံနဲ့ကျွန်တော်တို့ကကြွားနေတဲ့အခါမှာလောမာဒီနိုင်ငံရေးတော်လကောင်ဒီအမျိုးသားရေးနဲ့တော်လကောင်ကျွန်တော်တို့ကပါဝင်ဆက်နွယ်မှုမရှိဘူး။အမျိုးသားလို့တော့ကိုယ်စီလဲဥပဒေအဖမ်းခံရတဲ့အတွက်စိုးရိမ်ပူပန်နေကြောင်းစနစ်ဖြစ်သူတော်ခင်ဤစင်ကပြောပါရ
ဒီကိုယ်တော်သူ့ကိုဆက်ဆေးပြောဆိုနေတဲ့ဟိုစကားတွေဟာဟိုမှန်ဆက်ဆေးတာပါအဟုတ်မှန်မဟုတ်ပါဘူးအဲ့လိုပြောချင်ပါတယ်အေးရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်ဒုက္ခကတော့ဦးဝေးတင်းကိုကောင်းမွန်စွာထိန်းသိမ်းထားပြီးစစ်ဆေးနေစေလို့ပြောပါတယ်ဦးဝေးတင်းကိုတော့ကျွန်တော်တို့ကနေပြီးတော့ဒီနာသာဒီစစ်ဆေးကြီးအနေနဲ့ရှိနေသေးတဲ့အတွက်ကြောင့်မို့လို့ဆက်ပြီးတော့ထိန်းသိမ်း
ကျောင်းကနေမြေစုမှုရင်းနဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ချင်းမြင့်နယ်ပလောင်ဝမ်မြို့နယ်မှာအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်သူစီရေးသိမ်းမှမှုဖြစ်ပေါ်ခဲ့ပြီးဒေသခံရွာသားတွေစစ်ပွဲရဲ့အကျိုးဆက်ကိုခံနေရတယ်လို့အေးဖွဲ့အခြေချလာမှာကိုလည်းခုမီမျိုးနယ်စုတွေကြားအမြင်ဘောသာကွဲပြားမှုတွေရှိလာနေပါတယ်။ချင်းမြို့ရာတီမိုကရေ ကျွန်တော်တို့အနေနဲ့ချင်းတဲ့ကြံကြမ်းမှာလဲဟိုလူမျိုးချင်းပြစ်ပခအများကျင်တွဲမှုများဖြစ်ပေါ်လာမလားဖြစ်နိုင်လေတာကောင်းတဲ့ရံဖောက်ပြီးဒီလိုပဲကျွန်တော်တို့ယူစင်းစင်းနေနေပါတယ်တိရခိုင်ပြည်သူတွေရဲ့လုံခြုံရေးကိုအလေးထားပြီးမလိုလားအသက်လူမျိုးရေးပဋိပက္ခမဖြစ်စေရေးကိုအလေးထားပြီးတော့ဖန်ဆီးထားတဲ့အဝေးတန်းပါဝင်ချင်းတိုင်းတာအလုံးကိုချက်ချင်းအများဆုံးပြန်လုပ်ပေးဖို့တောင်းဆိုကြော
ဒီနေ့မှာတော့အေးထေအဖန်ခံရတဲ့ကိစ္စနဲ့အတွင်းပါဝင်အိန္ဒိယနိုင်ငံသားနိုင်ငံသားတို့ထွက်နေပြီမဲ့မိသားစုဝင်တွေကအတီးပြုနိုင်ခြင်းမရှိသေးပါဘူးခင်ဗျာ။ကိုနိုင်ကွန်ရဲ့သတင်းပေးပို့ခဲ့တာပါ။ကျေးဇူးတင်ပါတယ်ရှင်။မကြာခင်မှာကျမတို့ပတ်စင်ခဏလေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ ဝါရှင်တန်မြို့တော်ဗီအိုအေအမေရိကန်တန်ကနေမြန်မာပိုင်းအစီအစဉ်တွေကို96.9မီတာ19နှစ်ဆက်ကနေ3000နှစ်တူကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဗီအိုအေအစီအစဉ်တွေကိုလက်ခံဖုန်းကနေပြီးတော့ဒိုင်းရိုက်နားဆင်ခြင်းနေဆိုတော့ဗီအိုအေမြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6:00ကနေ9:00အထိ၊လိုင်းဒို 9:32 နဲ့40မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8:00ကနေ9:00အထိတစ်ချိန်၊ညနေခင်း7:00ပိုင်း6:00ကနေ9:00အထိအစီအစဉ်ကိုလိုင်းဒို16, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ VOA American တန်ကနေခရစ်နှစ် 2019 November 5 ရက်အင်္ဂါညပိုင်းအစီအစဉ်တွေကိုည10:00နာရီတိလိုင်းနိုမီတာ 1925 နဲ့ 32 တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုဆက်ပြီးတော့တင်ဆက်ပေးမယ့်အစီအစဉ်မှာဆိုရင်တော့ American နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုကြားကြရမှာဖြစ်ပါရင်အင်္ဂါညဓာတ်ရဲ့လေလံအစီအစဉ်ကိုလည်းတင်ဆက်ပေးသွားဖို့ရှိပါသေးတယ်။လွန်လက်စွာပြောဆို권ကိုဥတီအကြောင်းအရဘာကြောင့်အကာအကွယ်မပေးနိုင်တာလဲဆိုတာကိုဆွေးနွေးမယ်။ဒါရဲ့လေလံအစီအစဉ်မတင်ဆက်ခင်တော့အခုအမေရိကန်နိုင်ငံရေးအကြောင်းသတင်းကိုအရင်တင်ဆက်ပေးကြပါသေး။သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရေးအတွက်စုံစမ်းစစ်ဆေးမယ့်လုပ်ငန်းစဉ်ရဲ့တရားဝင်အတည်ပြုပြီးတော့ကြားနာပွဲကိုတော့အများရှိမှလူသိရှင်ကြားကျင်းပနိုင်ဖို့အတွက်ဒီမိုကရက်အထက်လွှတ်တော်အမတ်တွေပြင်ဆင်နေကြပါပဲ။ဒီမိုကရက်နဲ့ရီပဘလစ်ကန်တွေကြားမှာအပြန်အလှန်ဝေဖန်ထိုးနှက်နေကြတာပါ။VOA သတင်းတော် Arash Arabasadi ရဲ့သတင်းလောက်ကိုကိုသိန်းထိုင်ဦးဆက်ပြီးတော့ပြောပြပေးပါရှင
်။သဘောကြောင့်လည်းဆောင်းဦးရေယူနိုင်မှုအတွက်စုံစမ်းစစ်ဆေးမဲ့ဂျာနာပွဲတွေကိုအများရှိမှလူသိရှင်ကြားကျင်းပဖို့ဒီမိုကရက်အောက်လွှတ်တော်အမတ်တွေကရှေ့ဆက်သွားနိုင်ရေးအတည်ပြုလိုက်ချိန်မှာပဲဒီမိုကရက်နဲ့ရီပဘလစ်ကန်ကြားမှာလည်းအပြန်အလှန်ဝေဖန်ထိုးနှက်ပြောဆိုသံတွေပို့ပြီးတော့ကြားလာရပါတယ်။သမ္မတရေယူနိုင်ရေးစုံစမ်းမှုနောက်တစ်ဆင့်ခြေလှမ်းလှမ်းတဲ့အနေနဲ့ဒီမိုကရက်အမတ်အများစုဦးဆောင်တဲ့အောက်လွှတ်တော်ကလုပ်ငန်းစဉ်ကိုပြီးခဲ့တဲ့အပတ်ကတရားဝင်တည်ပြုလိုက်တာပါ။ဒါကြောင့်လဲဝါရှင်တန်နိုင်ငံရေးမှာဒီအကြောင်းအရာကအဓိကငင်းခုန်စရာလွှမ်းမိုးနေခဲ့ပါလေ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုကြေညာခဲ့ပါလေ
။ On this vote the yeas are 232
အခုမဲခွဲတဲ့အခါမှာထောက်ခံမဲ132မဲ၊ကန့်ကွက်မဲ196မဲရရှိပါတယ်။ဒါကြောင့်ဆုံးဖြတ်ချက်ကိုမဲအများစုနဲ့အတည်ပြုလိုက်ပါတယ်
။ကွန်ဂရက်လွှတ်တော်ကဒီပြုထားတဲ့ယူကရိန်းနိုင်ငံကိုပေးမဲ့အကူအညီတွေကိုဆိုင်းငံ့ခဲ့ပြီးနိုင်ငံရေးပြိုင်ဘက်ဖြစ်တဲ့2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီအတွင်းသမ္မတကိုယ်စားလှယ်လောင်းဒုသမ္မတဟောင်းဖြစ်တဲ့ဂျိုးဘိုက်ဒန်ကိုစုံစမ်းစစ်ဆေးဖို့သမ္မတကယူကရိန်းသမ္မတကိုဖိအားပေးခဲ့တာပါ။ဒါအရေးယူလို့ရတဲ့ပြည်မှုကိုကျူးလွန်တာလို့ဒီမိုကရက်ဘက်ကပြောပါတယ်။အော်လိုရိုနိုင်ငံသားကြီးကကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အယ်လီယော့အန်ဂယ်ကအခုလိုပြောပါတယ်
။ It's a matter of taking American money that the Congress allocated for foreign aid for countries.
ဒါကအမေရိကန်ပြည်ထောင်စုရဲ့လွှတ်တော်ကဒီပနိုင်ငံတစ်ခုကိုခွဲလန်းချပေးထားတဲ့အကူအညီကိုအသုံးချပြီးမင်းငါပြောတဲ့အတိုင်းမလုပ်ရင်ဒီငွေကိုမပေးဘူးဆိုပြီးအဲ့ဒီနိုင်ငံကခေါင်းဆောင်အကြက်ကင်ခဲ့တာပါ။ဒါဟာလုံးဝအရှက်ရစေတဲ့လုပ်ရဖြစ်ပါတယ်။ဒါကြောင့်လဲကျွန်တော်တို့အခုလိုဆုံးဖြတ်တာပါ
။ဒါပေမဲ့လည်း Republican တွေကတော့သမ္မတကိုရေးယူရေးစုံစမ်းမှုတွေဟာအခုအချိန်အထိတကားပိတ်ကြားနာတဲ့စစ်ဆေးမှုတွေသာဖြစ်နေပြီး Democrat တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေရဲ့တရားဝင်မှုအပေါ်မှာတန်တရားရှိတယ်ဆိုပြီးပြောဆိုနေပါတယ်။အောက်လွှတ်တော်မှာ Republican Party ရဲ့အဓိကမူဝါဒတွေကိုတင်သွင်းတဲ့အောက်လွှတ်တော်မှာ Steve Scalise ကအခုလိုပြောပါတယ
်။ Madam Speaker, when you look through this resolution and you see how one-sided,
ဒါတော့ဥက္ကဋ္ဌကြီးခင်ဗျာဒီဆုံးဖြတ်ချက်ကိုခင်ဗျားကြည့်မယ်ဆိုရင်ဆိုဗီယက်ပြည်ထောင်စုမှာလုပ်တဲ့ပုံစံမျိုးတစ်ဖက်သက်ဖြစ်နေတာကိုတွေ့ရပါလိမ့်မယ်။ဒါအမေရိကန်ပြည်ထောင်စုပါဒီလုပ်ငန်းစဉ်ဟာတမင်လုံးကြံထားသလိုအပြစ်အနာအစာတွေရှိနေပါတယ်။အခုဆုံးဖြတ်ချက်လည်းအလားတူပါပဲ
။သမ္မတထွန်းကလည်းဒီမိုကရက်တီကိုအခုလိုတုံ့ပြန်ထိုးနှက်ပါတယ်။
The Democrats are crazed. They're lunatics.
Democrats ဟာယူသွန်းလူတွေပါ၊သိမနှံ့လူတွေပါ။ဒီရေးယူဆောင်ရမ်းမှုဟာတမင်လုံးကြံတာပါ။သူတို့ဆက်လုပ်ဖို့စ조사ပြီးဖြစ်စေ၊မ조사ပြီးဖြစ်စေအချက်တကွဲဖြစ်စေမဲ့လုံရက်တစ်ခုပါ
။သမ္မတကိုရေးယူဆောင်ရမ်းမဲ့ကော်မတီတွေထဲမှာ Republican လွှတ်တော်အမတ်တွေလည်းဒါဇင်နဲ့ကြီးရှိပါလေ။ဒါပေမဲ့လည်းသမ္မတကိုကာကွယ်သူတွေကတော့ဒီ Republican အမတ်ရေးတွဲလောင်းနဲ့မလုံလောက်ဘူးလို့ပြောနေကြတာပါ။အောက်လွှတ်တော်မှာ Republican ရဲ့မူဝါဒတွေကိုအဓိကတင်သွင်းတဲ့အလိုတော်မဲ့ Steve Scalise က ABC ရုံးသံကိုခုလိုပြောပါတယ
်။ They're literally going behind closed doors to deny rights to not
only those who say we are alone the garbage ကြားနာတာဖြစ်တော့ Republican တွေရဲ့အခွင့်အရေးရောသမ္မတထရမ့်ရဲ့ရပိုင်ခွင့်အခွင့်အရေးရောတွေမဟုတ်ပါဘူး။ American ပြည်သူတွေရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုပါပိတ်ပင်သလိုဖြစ်နေပါတယ်။မဖြေဘဲထားတဲ့မေးခွန်းတွေအများကြီးကျန်နေပါသေးတယ်။စစ်ဆေးတဲ့စာရွက်စာတမ်းတွေကျွန်တော်တို့ကြည့်ခွင့်မရပါဘူး။အဲ့ဒီအလုံးအများပြည်သူကိုချပြသေးကြပါတယ်
ဒ Democratic ကတော့ Republican တွေကသမ္မတထရန့်ရဲ့လုပ်ရက်ကိုအာရုံပြောင်းဖို့အတွက်လှုပ်ထုံးလုံးဒီပိုင်းဆိုင်ရာအရာကြီးကြီးကန့်ကွက်နေတာလို့ဝေဖန်ပါတယ်အလုပ်တော်နိုင်ငံသားကြီးကကော်မတီဥက္ကဋ္ဌ Democrat အမတ် Elliot Engel က ABC ရုပ်သံကိုအခုလိုပြောပါတ
ယ် Republicans keep moving the goalposts they tell us they want
Republican တွေဘက်ကလုပ်ငန်းစဉ်ကိုတမင်မခက်ခန့်အောင်လုပ်နေတာပါသူတို့ကကျွန်တော်တို့ဘက်ကပွင့်လင်းမြင်သာမှုရှိစေချင်တယ်လို့ပြောတယ်ကျွန်တော်တို့ဘက်ကထင်သာမြင်သာရှိအောင်အပြည့်အဝလုပ်ပေးထားပါတယ်လူသိရှင်ကြားကြားနာစစ်ဆေးပွဲတွေမလုပ်လို့ဆိုပြီးဝေဖန်တယ်အခုလုပ်မယ်ဆိုတော့လေဒါကိုလုပ်ရမလားဆိုပြီးဝေဖန်နေပါတယ်
သမ္မတဒေါ်လန်ထရန့်ကိုရေးယူရေးကြားနာစစ်ဆေးပွဲတွေဂျိုးပင်တန်ကြားကနေအများပြည်သူရှေ့မှောက်လူသိရှင်ကြားထုတ်လွှင့်တဲ့ခါဒီမှာဒီလိုထုတ်လွှင့်ချက်တွေပေါ်အခြေခံတဲ့အခြေအနေညှင်းခုံတန်းတွေလည်းမလွဲမသွေပို့ပြီးတော့ကြားရပါလိမ့်ဦးမယ်ခင်ဗျာ
ကိုတိန်ထိုင်ဦးအမေရိကန်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးပြောပြသွားတာပါ။အခုတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေအကြောင်းဆွေးနွေးကြရအောင်ပါ။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဥပဒေအကြောင်းအရဘာကြောင့်အကာအကွယ်မပေးနိုင်တာပါလဲ။ဒီမိုကရေစီစနစ်နဲ့ရွေးချယ်ထားတဲ့အရတားအစိုးရအုပ်ချုပ်နေပြီဖြစ်တဲ့ဒီအခြေအနေမှာဒီဥပဒေအကြောင်းအရဘာကြောင့်အကာအကွယ်မပေးနိုင်နိုင်လဲဆိုတာကိုတော့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ထုတ်လို့သူကိုရန်နိုင်တဲ့သူကိုသားညွန်ကိုတင်ဆက်ပေးထားပါရဲ့ရှင
်မင်္ဂလာပါခင်ဗျာအင်တာနက်ညာပိုင်းတရားလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရအကာအကွယ်မပေးနိုင်ဘူးလားဆိုတာပါမြမယူရနှစ်သက်တကြံကာလမှာတန်ကျက်တဲ့ဝေဖန်မိလို့ဆိုပြီးတော့ဖန်ခံရတဲ့ဒေါင်းလူမျိုးဆက်တန်ကျက်ဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုကရေစီခွင့်ရေးဆုံးရှုံးမှုတရားဖြစ်တဲ့ဆိုပြီးတော့နိုင်ငံတကာစောင့်ကြည့်ရေးဖွဲ့တွေကထောက်ပြနေပါတယ်။ဒီမတိုင်ခင်မှာလည်းအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်မိလို့တက်ကြွလှုပ်ရှားသူအတော်များများဒီဖန်စီခံရတာတွေတရားစွဲခံရတာတွေဖြစ်နေပါတယ်။ဒါကြောင့်မလို့ဒီမိုကရေစီကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီဒီမိုကရေစီအခြေခံကိုအမှတ်ကန်ချက်မပေးနိုင်တာဘာကြောင့်လဲကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးတဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ပြောင်းစုရှင်းနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ကပါဦးရှင်းနေကြီးဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျနောက်တူကတော့မြန်မာသတင်းမီဒီယာကောင်စီကကိုမြင့်ကျော်ဖြစ်ပါတယ်ဗျာနှစ်ဦးစလုံးလေးလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးရှင်းနေဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဆရာဦးကြည်မြင့်ကြားပါပါလားခင်ဗျကြ
ားပါပါခင်
ဗျဟုတ်ကဲ့ဆရာဦးကြည်မြင့်ကျွန်တော်ခုနကပြောလို့ပါပဲဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ခုနှစ်ပိုင်းနေမှာပြောဆိုမှုနဲ့ပတ်သက်ပြီးတော့ဒီအထူးဖြစ်တော့ဆက်သွယ်ပုံမှန်တွေနဲ့ဖန်စီခါရီထောင်ချခါရီအသေးညှိုးနှားစီရဲဆိုပြီးတော့ဖြစ်နေပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီကူးပြောင်းလဲဖြစ်နေတယ်အဲ့တော့တကယ်တမ်းလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတည်တည်ကြကြမရှိလို့လားဘာကြောင့်ပါလဲခင်ဗျအ
ဲမဆောင်ချေပေါ်စီဖို့အချိန်ဥပဒေပုံမှန်350လေးကကြီးမှာတော့ဒီလိုဆိုပြောဆိုခွင့်ကိုခွင့်ပြုထားတယ်ခင်ဗျဒါပေမဲ့လို့တကယ်လက်တွေ့ရှင်းဆုံးတဲ့အခါကျတော့အဲပုံစံမျိုးစုံနဲ့အာနာဝိုင်းဆက်ဆက်ကအဲကြည့်တုံချုပ်ချေတာတွေတွေ့ရတယ်။အဲလိုဘာလို့တွေ့ရလဲလဲဆိုတဲ့ခါကျတော့ကျွန်တော်ကနှစ်ပေါင်း30ကျော်စစ်နာအာနာရှင်စနစ်အောက်မှာလေးလာရတဲ့ခါကျတော့ဒီလိုပွင့်လာတဲ့ခါမှာအုပ်ချုပ်သူတွေကလည်းပဲအဲ့ဒီတိုင်းပဲဆက်ပြီးတော့ဟလာဥသိစိတ်တဲ့ခါလည်းပဲဒီတိုင်းပဲဒေါ်စားစုကြီးတွေကလည်းဒီတိုင်းပဲအဲတိုးတက်မှုကသိသာတက်မလာဘူး။အဲ့တော့နှစ်30ရဲ့ဟလာဒီနေ့ခဏဖိလိခဲ့တဲ့ဟာကောင်းလို့လို့ခံရတဲ့လူတွေကအမြင်ရတယ်မျိုးအုပ်ချုပ်သူတွေကခံရတဲ့အခါကျတော့အုပ်ချုပ်သူတွေကသူတို့အုပ်ချုပ်သူဖြစ်သွားတဲ့အခါမှာကျတော့သူတို့ကကျွန်တော်တို့ကိုတော့ပုံစံမျိုးမမြင်နိုင်တော့ဘူးအုပ်ချုပ်သူပုံစံနဲ့ပဲမြင်လိုက်ပြီးတော့ဒီလူတွေကဟလာဖိနှိပ်ထားမှာဖိနှိပ်ထားတဲ့ဥပဒေရှိမှသူတို့အုပ်ချုပ်ရေးအဖြစ်ပြေးနိုင်မယ်လို့အဲ့လိုယူဆကြပုံရပြီးလွတ်လပ်စွာစတင်ထုတ်ပြတော့တာထုတ်ပြပုံကလည်းအမျိုးမျိုးပဲအခုတော့အင်းလေးနဲ့ပြတဲ့ကပုံပါ900ဆိုတာဒါအပြည့်ဖြစ်မှုအတွက်ပြဋ္ဌာန်းထားတာအများသောအားဖြင့်ငွေတန်းမဲချတယ်ဒါပေမဲ့ဥသိမ်းစီတစ်တစ်ကစပြီးနောက်ပိုင်းမှာထောင်ချလာတယ်ထောင်နှစ်နှစ်ထိချတာတွေဖြစ်လာတယ်အဲအဲ့ဒါတွေဖြစ်တဲ့နောက်ဒီဟိုဒင်းလက်ထက်မှာလည်းအဲပုံပါ900နဲ့ထောင်ချတာတွေရှိလာတယ်နောက်ចောင်းသားတွေကိစ္စမှာလည်းចောင်းသားတွေအမှုကိုလိုက်တဲ့ရှေ့တွေဆိုရင်လည်းဟဲ့လားတခါလေတရားစွဲပြီးတော့ထောင်ချတယ်အဲ့အရာတွေလှုပ်လာတယ်။ဒါဒီဟာဒီလိုဒီလိုဖြစ်လာတယ်ပေါ့နော်။အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပုပ်ပူဆိုင်ရာလွတ်လပ်မှုနဲ့ပတ်သက်လို့ကျွန်တော်တို့ 60ကျောင်းကာကြီးသူတို့ပမာဏတားမြစ်တယ်သူတားဟန်တားတဲ့ဟာအဲ့ဒါပါလဲဆိုကြည့်အမကမပေးဘူးအမကမပေးဘူးအပြေဖြစ်မှုဖြစ်ရင်အဲ့ဒါမျိုးဖြစ်ပြီးတော့သူတို့လုပ်တယ်ဒီနောက်ကျွန်တော်တို့အဆိုးအဝါးဆုံးပေါ့ဗျာဒါတခါကျတော့အဲ့ချက်ရောကယူအမကပေးလိုက်ကောအမကလည်းပေးလိုက်ကောအဲ့ဒါကိုမကြိုက်တော့ဘူးအဲအမကပေးလိုက်တဲ့ဟာမကြိုက်ဘူးဆိုရင်ဘာလို့လဲဆိုတော့နိုင်လို့လုံးဥပဒေနဲ့ဆွဲပြရအောင်နိုင်လို့လုံးအမကပေးဖို့မရှိဘူးဟာကြိုက်တယ်ပထမဆုံးသားပဲဗရိကုတ်ဆိုပြီးတော့နိုင်လို့လုံးနိုင်ဆွဲကြပြအောင်အသေးချက်မှုတွေမှာရှိပါရဲ့ကနေကျွန်တော်တို့အဲတခြားပြထားတဲ့ပုံမှန်900ရှိပါရဲ့ကနေအမကမရနိုင်တဲ့ပုံကူတွေကပမှုတွေနဲ့ဆွဲတယ်ဆွဲတဲ့အခါပဲနိုင်လို့လုံးဥပဒေဆိုလို့ရှိတယ်ကျွန်တော်ပြည်သူပြည်သားတွေပြေးထားတဲ့အခွင့်အရေးဆောက်လိုက်ပြီးနောက်ကမလိုက်အောင်ဟလာအနောက်ဆက်မပြေးအောင်ပြည်သူပြည်သားတွေအတွက်ကာကွယ်ဖို့ပြေးထားတဲ့ဥပဒေကတကယ်ကျေးဇူးနဲ့ကျေးဇူးကအာဏာပိုင်ရဲ့စစ်တပ်ကိုတမတော်ကတမတော်ဝါကြီးဆွဲတာပဲသူတို့ကိုကာကွယ်တဲ့ဥပဒေဖြစ်နေတယ်ကျွန်တော်ပါဝင်ရောက်အများကြီးပဲငါးငါးကာကြီးနဲ့ဆွဲခါတယ်ခါဝင်နဲ့ဆွဲခါတယ်ပြီးထောက်ချခါတယ်ဒီအမှလည်းမရဘူးဆိုတော့အဲ့လိုလွတ်လပ်စွာပြောဆိုခွင့်လွတ်ဆွေးရလာ expression ကို350လေးကာကြီးနဲ့ပေးထားတာပဲကျွန်တော်တကယ်မခံစားဘူးလက်တွေ့မှာဆိုတာအဲ့ဒါကိုကျွန်တော်ဥစွာတင်ပြကြည့်ပါလိမ့်
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့မှာဆက်သေးမိလို့ရကခုနကဆရာဦးကြီးမိပြောသလိုပဲဥပဒေကိစ္စတွေပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဒီဒီမိုကရေစီစနစ်အသွင်ကူးပြောင်းမှုဆိုပြီးတော့ဒီအလက်ရှိအာဏာရဲ့ NLD ပါတီတက်လာတယ်လွတ်တော်ထဲမှာလည်းတကယ်တမ်းပြောရင်တော့သူတို့အများစုပါပဲအဲ့တော့ပြောမှဆိုရင်ဒီဥပဒေတွေပြင်မယ်ဆိုရင်ပြင်လို့ရတဲ့အခြေအနေရှိပါရဲ့နဲ့မပြင်တာလွတ်တော်ရဲ့လက်ဟာမှုလားဒါမို့ရှိရင် NLD ပါတီရဲ့မူဝါဒကြောင့်လားဘယ်လိုကြောင့်ယူဆပါလဲ
အဲ့ဒီကတော့နိုင်ငံလုံးဥပဒေဆိုလို့ရှိရင်2019မှာဒီဆိုရလက်ထက်မှာပြဋ္ဌာန်းတာပြဋ္ဌာန်းတာကကျွန်တော်တို့ကာကွယ်ဖို့ပြီးတို့ကထောင်းရက်နောက်ဆောက်ရောက်ခန်းလိုက်တာထောင်းရက်နောက်ဆက်ပြီးတာဒီအင်းထဲမှာမတရားဝင်တာဖန်တာရှိချပူတာအဲ့ဒါတွေကိုကာကွယ်ဖို့ဆိုတဲ့ယူအချက်နဲ့သူကပုံမှန်အဲ့နိကံငယ်မှာဆိုရင်ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုဆိုပြီးမှနိုင်ငံသားတဝီဥပဒေနဲ့အညီလွတ်လပ်စွာသွားလာဆောင်ရွက်ခွင့်လွတ်လပ်စွာနေထိုင်ခွင့်လွတ်လပ်စွာပြောဆိုခွင့်ကိုအာမခံတဲ့အခန်းစ်မှာအဲ့လိုရေးထားတာအဲ့လိုပြီးပြီးခြားခြားကိုဒီနိုင်ငံလုံးဥပဒေကကျွန်တော်တို့ကာကွယ်ဖို့ရေးထားတာပြီးတော့ရင်လည်းပုံမှန်ကျွန်တော်တို့ရှစ်စားလို့မှဆိုရင်လည်းလူတူကြီးဒုံဒိခါနဲ့ခြေပေါ်ကြောကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်ခြင်းရန်တင်းင်းလေးဖြင့်ဆောင်ရွက်ခြင်းမပြုရအဲ့လိုလုပ်ပဲဆိုရင်ထောက်သုံးနှစ်ထိချမှတ်နိုင်လေလို့ပုံမှန်30မှာပြန်ထားတာလေပြီးတော့ဘယ်ဥပဒေကဘယ်လိုလဲဆိုလို့ဒီဥပဒေရတယ်အရေးကြီးပါမယ်အမှုဖွင့်မပေးတဲ့သူထောက်5နှစ်ထိချနိုင်တယ်ဆိုပြောအဲ့လိုအကာအကွယ်ပေးတာဗျာဒီတော့လည်းအားတက်တာပေါ့တကယ် practice skill နဲ့ချင်းတော့ဟောဆွတ်တော်ကိုယ်စီလေးကသူ့မဲဌာနကလူတွေကိုတရားစံဆွဲတယ်အမကမရဘူးတမတော်ကအဲ့ဒါဒီဒိုင်းလူလုံးနဲ့ဆွဲတယ်အမကမရဘူးအဲ့အဲ့ဒါဒီဒိုင်းလူလုံးကကျွန်တော်တို့မတုံ့ရဘူးမကျွန်တော်တို့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့ဆိုလူဝဲ6လလောက်တော့ဟလာဟောပြောတာနဲ့ပတ်သက်လို့ကျွန်တော်တို့လောက်ကနေတိုက်ပြီးတော့အာဏာရပါတီရဲ့တရားဝင် policy ခြေကောက်ပြီးပြည်စင်ဟောပြောပွဲအာဏာပိုင်တွေတိတ်ရောက်တယ်အဲ့ဒီလိုအစီအဝေးမှာနောက်ရောက်ခံလိုက်ပြီးတော့မှတ်ပြီးတော့တရားဆွဲတာပြီးငယ်လို့လို့ဥပဒေအရဆိုလို့ရှိရင်ဒါပုံမှန်ရှိဆိုပုံမှန်ရှိစာလုံးကိုပြည်ပြည်နေနေချိုးဖောက်ပြီးတော့ကျွန်တော်တို့တရားဆွဲတယ်ဆိုတာအရင်ကထင်ရှားပါတယ်လို့အဲ့ဒီအဲ့လိုပြောကြည့်ပါလေခင်ဗျ
အဲ့တော့ကျွန်တော်အခုလက်ရှိတည်ဆဲဥပဒေတွေအရာဆိုရှင်လွတ်လပ်စွာပြောဆိုခွင့်ကိုတကယ်တမ်းအာမခံမပေးနိုင်ဘူးလား
အခုဥပဒေတွေကအရင်ကြီးမဆိုးဘူးကျင်းသုံးတဲ့လူတွေကအာဏာနဲ့အတမတော်ဆွဲရမှာဆိုရင်တရားရုံးတွေကလည်းဈေးမဖြစ်ဘူးလက်ခံအပြစ်ဒဏ်ကိုအပြစ်ပေးဟလာအပြစ်ဒဏ်တွေချဟလာတန်ကြားထိုးလည်းပဲချဟလာကျွန်တော်တို့လေတရားဝင်ဘောင်တွင်းကတရားဝင်အာဏာရပါတီကနေအစီအွေလွှတ်တော်မှာတမတော်ပဲလက်ခံထားတယ်တမတော်နဲ့အင်ဂျင်နီယာလက်ပြစင်းကိုလက်ခံပြီးဆွေးနွေးနေတယ်အဲ့ဒါကိုထောက်ခံတဲ့ပွဲမှာဝင်ပြီးတော့တမတော်ကဝင်ပြီးတော့ကျွန်တော်တို့ကိုဟလာတရားစွဲတယ်ဗျာအဲ့တော့အဲ့ဒီအာဏာရပါတီကတရားဝင်လုပ်ထားတာဥစ္စာပေါ်မှာကျွန်တော်တို့ဆွဲပြီးယေရှုစီတယ်ဆွဲပေါ့ဘယ်နဲ့ငါလေးကာကြီးနဲ့ဆွဲရမှာလဲသဘောကဘုရားငါလေးကာကြီးနဲ့ဆွဲရမှာမဟုတ်ဘူးအဲ့အဲ့လိုတော့မပြောချင်တာတော့ fear of expression ကတော့တတိယပြည်နဲ့တိတ်ဆုံးသုံးလာတယ်အထူးသဖြင့်တမတော်ကပိုးပြီးတော့ရှေ့ကိုတိုးလာတယ်ဒါ2020ရေကောက်ပွဲမှာတဖက်နဲ့ပွဲအသေးကြီးတိုက်ကြမယ်အနိုင်ကြမယ်ပွဲဟာချီလန်းစလှမ်းနေတယ်သူလည်းဒီလိုပြောနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးချင်းကြီးလေးလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ့်ကုမီကျော်ကျွန်တော်ဖိတ်ခေါ်ကြပါလိမ့်ခင်ဗျာကုမီကျော်ကတော့မြန်မာသတင်းမီဒီယာကောင်စီရပါသတင်းတော့တူဖြစ်ပါတယ်စင်းစားစရာတူဖြစ်ပါတယ်ကုမီကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ကိုမြင့်ကျော်ခုနကဆရာဦးကြည်မြင့်ကတော့ဥပဒေပိုင်းဆိုင်ရာရဆွေးနွေးသွားပါတယ်ကျွန်တော်ကိုမြင့်ကျော်ကိုမေးချင်တာကတော့အဓိကသတင်းမီဒီယာတွေဘက်ကအခြေအနေပေါ့နော်ခုနကလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားသူတွေဖမ်းဆီးခံရတယ်ထောင်ချခံရတယ်ဒီအခြေအနေဖြစ်နေသလိုမျိုးသတင်းမီဒီယာတွေမှာကောဒီလွတ်လပ်စွာပြောဆိုရေးသားခွင့်ဘလောက်ထိထုတ်ချက်ခံရရလဲအခြေအနေဒီဘူးရအခြေအနေလေးခက်တူတူလေးရင်လုံးပြောပါလားခင
်ဗျဟုတ်ဒီနှစ်ထဲမှာပဲဒီ2019ခုနှစ်ထဲမှာပဲအားလုံးရှိမှုလောက်ရှိတယ်ပေါ့နော်။ဟုတ်အမှုဆိုတာအရင်နှစ်ကတည်လာတဲ့အမှုလည်းနှစ်မှုလောက်ရှိတယ်။အဲဒီနှစ်ထဲမှာပဲထပ်ပြီးတော့ခွင့်တဲ့ဟာတွေရှိတယ်ပေါ့။
အဲ့ဒါကမီဒီယာတိုင်းဝိုင်းနဲ့မီဒီယာနဲ့ပတ်သက်လို့ပေါ့နော
်။ဟုတ်ကဲ့မီဒီယာနဲ့ပတ်သက်လို့ဟုတ်ကဲ့တရင်သမားတွေနဲ့ပတ်သက်တာတွေကြီးပဲ။အဲဒီဟာတွေမှာဟိုတချို့ဟာလည်း6 6ကကြီးတွေလည်းရှိတယ်။တချို့ဟာတော့ဟိုအပြေဖြက်မှုလိုမျိုးဟာမျိုးရှိတယ်။တရင်မီဒီယာဥပဒေလိုဟာမျိုးတွေရှိတယ်။ဟိုအဲဒီဟာတွေကနောက်ကတော့အဲ့ဒီထဲမှာဆွဲတဲ့အထဲမှာတက်ကဆွဲတဲ့ဟာကချက်ဝက်နီးပါးလောက်ပါတာပေါ့နော်အမှုဖွင့်တာတွေရောအချို့ဟာတရားရုံးထိတော့မရောက်လာသေးဘူးသို့တော့အမှုကလည်းတရားဝင်မပိတ်သွားသေးဘူးဆိုတော့အနေအထားမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီနှစ်ကပြောရင်တော့ဟိုအရေးအတွက်အပြင်တက်လာတဲ့သဘောမျိုးရှိတယ်ဟိုနောက်တစ်ခုကဒီလိုအွန်လိုင်းပေါ်မှာပြင်တဲ့ဟာမျိုးတစ်ခါလေးမှဟိုမီဒီယာပရင့်မှာရေးလိုက်တော့လေမဆွဲသေးတဲ့အွန်လိုင်းမှာတင်တဲ့ဟာမျိုးကိုစောင့်ပြီးတော့အွန်လိုင်းမှာတင်မှ6-7ကကြီးလိုမျိုးနဲ့စွဲတာမျိုးကိုလည်းအဲ့လိုကိစ္စမျိုးတွေလည်းရှိတယ်ဟုတ်နော်ဆိုတော့ဟိုပို့ပြီးတော့ပြည်တန်ရစေခြင်းနဲ့နောက်တစ်ခါတော့ဟိုသတင်းမီဒီယာကကိုယ့်အကိုဟိုဒီဟာမျိုးကိုဒီအကြောင်းအရာမျိုးကိုမကြိုက်ဘူးဆိုရင်ဒီလိုရေးသားမျိုးဒီလိုအကြောင်းအရာမျိုးဒီလိုရေးသားမျိုးအများကြီးဟိုခဏခဏကာပါလောက်တာရေးတာမျိုးမကြိုက်ဆိုတဲ့ဟာမျိုးသိနေခြင်းနဲ့ဟာမျိုး message သတင်းစကားပါတဲ့သဘောမျိုးလေးဟိုမီဒီယာဘက်ကအဲ့လိုမျိုးနားလဲခံစားရတာပေါ့နော်
ဟုတ်ကဲ့ဒါတရားဆိုတဲ့အပိုင်းပေါ့နောက်တစ်ခုကျွန်တော်မိချင်တာကတိတ်ဟိုအကဲဆက်တဲ့ issue မျိုးတွေဥပမာရခိုင်ပြည်နယ်မှာဆိုရှင် Ranger ဆိုတဲ့အုံနှုံးကနိုင်ငံတကာကတုံးနေတယ်ဒါပေမဲ့ဒါမြန်မာဆွေကလက်မခံပါဘူးနောက်ခုနပြောလို့ရခိုင်ပြည်မှာအခုအေးရခိုင်လက်နက်ကိုင်ဖွဲ့ရင်းနဲ့တိုက်ကြခိုက်ကြဖြစ်တယ်ဒီလိုတင်းနေရေးသားဖော်ပြမှုမှာကောအစိုးရဖြစ်စီစစ်တပ်ဘက်ကဖြစ်စီဖိအားပေးတာကန့်သက်တာမျိုးတွေရောကြုံရပါလား
အာဟုတ်ပါတယ်အဲ့ဒီသွန်သွန်ပြောတဲ့တက်ကဆွဲတဲ့ဆိုတဲ့အမှုတွေဟိုအားလုံးနှီးပါးလောက်ကအားလုံးနှီးပါးလောက်ကဒီပြိပခန့်နဲ့ပတ်သက်တာရခိုင်ပြိပခန့်နဲ့ပတ်သက်တဲ့ဟာတွေဖြစ်နေတယ်ဟိုဆိုလိုချင်တာကဟိုတစ်ခုကတော့စက်ပနစ်တဲ့ဆိုပြီးဆွဲတယ်တို့တော့အဲ့ဒီကြောက်ကတိန်းချောင်းနေတော့ဟိုဘာကြောင့်ဘယ်အကြောင်းအကြောင်းဆိုတော့အခုချိန်ထိမသိဘူးเนาะဒါလာနဲ့ချီတိန်းချောင်းနေတဲ့သဘောမျိုးရှိတယ်အဲကျန်တဲ့အမှုတွေကတော့66ဂါဂျီနဲ့ဆွဲတဲ့ဟာတွေဖြစ်တယ်နောက်တော့အဲ့ဒါတွေကဒီပြိပကအကြောင်းရေးတဲ့ဟာကအများစုဖြစ်တယ်เนาะပြိပကဆိုတော့လက်နက်ကန်ပြိပကရခိုင်ရလက်နက်ကန်ပြိပကကိုရေးတဲ့ဟာအများစုဖြစ်နေတာပေါ့နော်
ဟုတ်ကဲ့ခုနကကျွန်တော်ကနေသလိုဒီတရားဆွဲတာအပြင်ပေါ့တသက်ဖိအားပေးတာအချက်ကင်တာအားအမျိုးတွေကိုဒီပြင်းထန်တာတွေမှာကြုံရတာမျိုးရှိပါလ
ားတခုကတော့အဲ့ဒီပြီးခဲ့တဲ့လပိုင်းမှာရခိုင်ပြည်နယ်မှာဒီ VVD ကပရိုဂရမ်တခုတွားလုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီမှာသူတို့ကမြောက်ဦးဘက်မှာတွားလုပ်တော့သူတို့ကပြင်းသမားတွေရခိုင်ပြည်နယ်ကိုလာတဲ့အခါမှာဟုတ်ခွင့်ပြုချက်ယူရမယ်ပေါ့နော်ဒီပတရင်သမားမဟုတ်ဘူးဒီတွင်တရင်သမားဒီပင်ရင်ခွင့်ပြုချက်ယူရမယ်ဆိုတော့အဲ့ဒီတဘောမျိုးရန်ကုန်ကတရင်သမားပဲလာလာမန္တလေးကတရင်သမားပဲလာလာဟိုတောင်ကြီးကပဲလာလာပေါ့နော်အဲ့လိုမျိုးဟိုအနောက်ကလိုက်ပြီးပြောတာတွေရှိတယ်အဲ့မှာဟိုသွားတဲ့တရင်ဌာနကဒိုကန်လောက်တဲ့လူတွေကလည်းတရင်လောက်တဲ့လူတွေကလည်းအဲ့ဒါကိုဟိုဘာမှမတုံ့ပြန်မဲ့နောက်ပြန်ကန်ပြီးမှတာလည်းတောင်းပြီးဖြေရှင်းတာပေါ့နော်ဆိုတော့အဲ့မှာအော်ကောင်စီကိုစာပို့လာတဲ့ကိစ္စကြီးတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီမှာဟိုရခိုင်ပြည်နယ်သွေးရကိုအဲ့လိုမျိုးပြည်တွင်းကသတင်းသမားတွေလည်းရခိုင်ပြည်နယ်သွားရင်ဟိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာတရားဝင်စာထုတ်ပြန်ထားတဲ့ဟာများရှိသလားလို့ပြန်မေးတဲ့စာပြန်ပို့လိုက်တော့အကျိုးကြောင့်တော့မပြန်ဘူးနော်ဆိုလိုချင်တာအဲ့ဒီအဖြစ်အပျက်ကတော့စောစောပြောသလိုပဲကိုပြည်တွင်းကသတင်းသမားကဒီမြောက်ဦးလိုမျိုးမျိုးမှာသတင်းသွားယူတဲ့ဟာမျိုးကိုဖွင့်ပြကြယူရမယ်ဆိုတဲ့ဟာမျိုးဖွင့်ပြယူပြီးတော့အနောက်ကနေလိုက်ပြီးတော့ဒီဖွင့်ပြယူဖို့ဟိုဒေတာအုပ်ချုပ်ရေးအဏာပိုင်းညံလိုက်ပြီးတော့ပြောတဲ့ဟာမျိုးတွေဒီလိုဖိအားပေးတာမျိုးတွေလည်းရှိခဲ့တယ်ပြီးခဲ့တဲ့လ3လ2လ3လအတွင်းမှာပါ
ဟုတ်ကဲ့ခင်ဗျာဆရာဦးကြည်မြင့်ကိုမြင့်ကျော်လီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရှင်ချို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်အရင်ဆုံးကိုတမ်းမောင်လီလိုင်းပေါ်မှာရှိပါတယ်ကိုတမ်းကိုတမ်းမောင်တူတူလေးဆွေးနွေးပြင်ပြလို့ရပါတယ်ကိုတမ်းမောင်လိုင်းကျသွားတယ်တင်တယ်ကိုတမ်းမောင်လိုင်းကျသွားပါတယ်ကျွန်တော်အဲ့တော့
တော်ရှိတူပေးစာပေးပို့ထားပါတယ်ဥက္ကန့်သားတဲ့သူဟာလေးကျွန်တော်ဖတ်ပြချင်ပါတယ်သူကတော့ဥပဒေကြောင့်နဲ့ပတ်သက်ပါတယ်သူနည်းနည်းလေးဆွေးနွေးချင်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အာမခံချက်အားနည်းနေတာဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဿနာပါပဲအခြေခံဥပဒေရဲ့ပုံမှန်354မှာနိုင်ငံသားတွေရဲ့ဒီမိုစီအခွင့်အရေးတွေကိုပြတန်းထားပါတယ်ချွင်းချက်၃ချက်နဲ့ပြတန်းထားပါတယ်ဘာလဲဆိုရင်တော့နိုင်ငံတော်လုံခြုံရေးတရားဥပဒေစွန့်မှုရေးပြည်သူ့ကိုယ်ကျင့်တရားဆိုပြီးတော့ပါတယ်ဒီနေရာမှာဥပဒေအကြောင်းအရစဉ်းစားရင်အတော်လေးပြဿနာရှိပါတယ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာချွင်းချက်ထားပြီးတော့မပြတန်းရပါဘူးတဲ့အတိတ်ပဲကိုလူတို့ပုံဖော်နိုင်တဲ့နားမလည်နိုင်တဲ့ဝါကြတွေလည်းမရှိရပါဘူးတဲ့နိုင်ငံတော်လုံခြုံရေးဆိုတာတီးကြကြသတ်မှတ်ထားတာမရှိဘူးကြိုက်တယ်လို့အတိတ်ပဲကောက်ယူနိုင်ပါတယ်တဲ့တစ်ဆက်တည်းမှာပဲအခြေခံဥပဒေရဲ့ပုံမှန်တစ်ခုဖြစ်တဲ့58မှာနိုင်ငံတော်ဖွင့်ဆိုချက်ပါတဲ့နိုင်ငံတော်လုံခြုံရေးဆိုတာနိုင်ငံတော်ကိုဘယ်လိုဖွင့်ဆိုထားလဲဆိုတာနဲ့တိုက်ရိုက်ဆက်ဆံနေတဲ့အတွက်အဲ့ဒါကိုလည်းပြန်ကြည့်ရပါတယ်တဲ့နိုင်ငံတော်ဆိုတာကိုအုတ်ချုပ်ရေးအာဏာနဲ့ဥပဒေပြည်ရေးကအဖွဲ့အစည်းနဲ့ပုတ်ကိုဆိုပြီးတော့ဖွင့်ထားပါတယ်တဲ့သူတို့ကဝေဖန်ရင်ပဲနိုင်ငံတော်ကဝေဖန်တာပါပဲတဲ့ဒါကြောင့်မလို့ကြက်တာတက်တာပါတဲ့နောက်တစ်ခုကလွတ်လပ်စွာထုတ်ဖော်ပြောဆိုတာဟာဥပဒေရဆိုလို့ရှိရင်ပြစ်မှုမဟုတ်ဘူးဆိုတာပါတဲ့ထောင်မချနိုင်ပါဘူးအခြားဒီမိုစီနိုင်ငံတွေမှာလည်းပြစ်မှုလို့မမှတ်ယူပါဘူးတဲ့အဲ့တော့ဒါနဲ့ပတ်သက်လို့ဒါဥပဒေကြောင်းရဖွဲ့စည်းပုံကသူထောက်ပြထားတာပါအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နောက်ပိုင်းမှာဆရာဦးကြည်မီကိုနည်းနည်းမှတ်ချက်လေးမေးချင်ပါတယ်ကျွန်တော်တော့ရှင့်တူလေလိုင်းပေါ်ရောက်လာလို့ကျွန်တော်ပြီးချင်ပါတယ်ဦးတန်းမောင်စတိုတိုဆွနေမင်းမြန်လို့ရပါတယ်ခင်ဗျာ
ဒီဥပဒေနဲ့တရားရေးမှာကဒီစစ်တပ်နဲ့ရဲတဲ့အုပ်ချုပ်ကလား NLD ရဲ့အုပ်ချုပ်ကလားခုတည်းကစစ်တပ်ကပြောတယ်ကတန်တပ်ကတိုက်တာသူတို့စော်ထားတယ်ဆိုတော့တန်တပ်တိုက်တယ်ဆိုတာကအာဏာရှင်အစိုးရကိုတိုက်တာစစ်တပ်ကိုစော်ထားတာမဟုတ်ပါဘူးလို့ကျွန်တော်သိတာတော့လေအဲစစ်တပ်ကတော့ဒီပြည်သူ့ရဲ့လာလာကိုစားပြီးတော့ပြည်သူ့ရောတရားစွဲလို့ရလားဟုတ်ကဲ့အဲ့ဒါလေးပြီးတင်မှာလို့ဆိုဟုတ်ကဲ့ဒီလောက်ပါဘူ
းဟုတ်ကဲ့ဦးတက်မောင်မိကုန်းကိုပါတစ်ဆက်သေးဆရာဦးကြည်မြင့်ကိုကျွန်တော်မေးပြပါမယ်ဆရာဦးကြည်မြင့်ကျွန်တော်ခုနကဖတ်ပြတဲ့စာလေးကိုပဲအရင်ဖြည့်စေချင်ပါတယ်ကောမန့်အမှတ်ချက်ပေးစေချင်ပါတယ်ကြားလားမသိခင်ဗျာကြားလိုက်လားမသိသူကတော့ဥက္ကန့်တာပြောသွားတဲ့ထောက်ပြထားတဲ့ချက်ပါအခြေခံဥပဒေမှာပါနေတဲ့အချက်လက်တွေအဲ့ဒါနဲ့ပတ်သက်လို့ဆရာဦးကြည်မြင့်ရဲ့ဒီမှတ်ချက်ကိုပြန်ကြားလို့ပါတယ
်အစီအစဉ်ပြောရင်ဒီအခြေခံဥပဒေမှာတော်အောင်လုံးဒီပါပြဿနာတွေရှိတယ်ပြဿနာတွေရှိတယ်ဘာဖြစ်လို့ရှိတာလဲဆိုတာကတော့အိုက်စားဆွဲစဉ်လုံးကလည်းစစ်အာဏာရှင်တွေအလိုကျဆွဲရတာပြည်သူအလိုကျဆွဲရတာမဟုတ်ဘူးပြည်သူရွေးချယ်တင်ပြောက်ထားတဲ့အစိုးရကိုယ်စားလှယ်တွေလည်းဆွဲရတာမဟုတ်ဘူးအတီးကြီးတော့လည်းလူကြီးတွေမှားပြီးတော့ဟလာအဲခါလေးပြီးပြီးတော့ဆိုလို့လည်းခါမှာလူကြီးတွေဟာ90နဲ့မှ90တန်းမရှိဘဲနဲ့တကယ်မှ90လေးစားလောက်ရှိပြီးတော့အဲဒီစီးရီးယာမှာအဲ့ဒီဘက်ကိုစနေရတိုင်းတော့ထောက်ခံနေရဆိုတဲ့ပုံစံမျိုးတွေတုတ်ပြီးတော့လုပ်ဆိုတော့အဲ့တော့ပြောချင်တာကတော့ဒီဥတွေမှာအဆစာအရာချွင်းလင်းချက်တွေရှိတယ်ပြီးတော့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့လည်းမရှင်းမလင်းနေရှိတယ်နောက်တစ်ချက်ကတရားဥတွေစိုးမိုးရေးနဲ့ပတ်သက်လို့လည်းတရားဥတွေစိုးမိုးရေးကိုသိသိရမယ်ဒီရေးဝန်ကြီးဌာနကိုစစ်တပ်ကချုပ်ကင်ထားပြီးတော့အဲစစ်မှုချုပ်ကသူ့လူဝန်ကြီးကိုပဲပေးပြီးတော့အဲ့ဒီအဲစစ်ဒီအမှုဖြစ်နေလို့တဲ့ကောင်ပါလေစစ်တပ်ကအငြိမ်းစားဒါရဲဟောဘုရုပ်ပြောတဲ့စကားပြောတာပါသူကတော့ရဲဘေးကရဲအစ်တလားရဲအတူလားတဲ့ရဲအတူတွေနဲ့အုပ်ချုပ်နေတဲ့ရဲတပ်ဖွဲ့ကြီးဖြစ်နေတယ်အဲ့တော့ဒီအချိန်ကဥပဒေကြောင့်မို့လို့အဲဘယ်လိုမှသူဟလာကျွန်တော်တို့အဓိကကြားတဲ့ဝန်ကြီးဌာနတွေအခက်အခဲရှိတယ်တော့ကာလုံတွေဖွင့်စည်းမှာပြဿနာရှိတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီဟာကိုလူလုံးနည်းတော့မရတော့ဘူးပြန်လေသုံးသပ်ပြီးတော့သွတ်တော်နည်းနဲ့ပဲဒီပြူရူရူကြိုက်မကြိုက်ကိုစနက်ခံွယ်ယူပြီးတော့ကြိုက်တယ်ဆိုရင်ဆက်အုပ်ချုပ်မကြိုက်ဘူးဆိုရင်တော့အသစ်ဆွဲပြီးတော့အသစ်ဆွဲတဲ့နေရာမှာလည်းပဲတမတော်ရဲတိုင်းရင်းသားတွေလက်ရှိအာဏာပိုင်တွေဆွဲပြီးတော့စနက်ခံွယ်ပြန်လုပ်ပြီးတော့ပြန်ပြီးတော့ရေကောက်ပွဲအသစ်တွေပြန်လုပ်တဲ့အခါအဲ့လိုလုပ်တဲ့နည်းနဲ့မှတပါဘလုံးနည်းနဲ့မှဒီဖွဲ့စည်းပုံအဝဝဒီလိုမျိုးလေးသုံးချက်ကိုကျော်လို့မရဘူးဒါကြောင့်မလို့ခုဒီကိစ္စတွေဖြစ်နေရင်ဒီဖွဲ့စည်းပုံအခြေခံဥပဒေအားလုံးပြည့်ပြီကြောင်လို့ဖြစ်တယ်ဆိုတာကတော့ကျွန်တော်အတိအလင်းဥပဒေသားတယောက်အနေနဲ့ပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခ
င်ဗျာတစ်ချက်ကတော့
ဟုတ်ကဲ့ပြောပါ
တစ်ချက်ကတော့ကြားတယောက်ပြောတာမေးခွန်းရှိတယ
်ဟုတ်ပါတယ်ဟိုစစ်တပ်နဲ့ပတ်သက်
မေးခွန်းမှကျွန်တော်မေးသွားတယ်ဟုတ်ကဲ့
ဦးကိုသားမောင်မေးထား
မေးခွန်းကိုယ်ကမှလည်းမေးခွန်းတစ်ခုရှိတယ
်။ဟုတ်ကဲ့
ကိုသားမကိုပြောပါခင်ဗျာဟုတ်ပြီ
။ तू အဓိကစစ်တပ်နဲ့ပတ်သက်လို့မေးတာပါစစ်တပ်ကတရားစွဲတဲ့ကိစ္စတွေကလုတ်ခွင့်အောင်ရှိရလားပေါ့နော်။ကျွန်တော်တဆက်တည်းမေးချင်တာက
ဟုတ်ပြီ
။ဟုတ်ကဲ့ဟုတ်ကဲ့ဖြေလိုက်ပါ။ဟ
ိုအဲ့အားဒီလိုဗျ။အခုအဲ့အားတကယ်တောင်းနဲ့မေးခွန်းမယ်။ဘာပြုလို့လဲဆိုတဲ့အခါကျတော့စစ်တပ်ကစစ်တိုက်တဲ့အလုပ်လုပ်အောင်ပဲတပ်ကြီးကာကွယ်ရေးလုပ်အောင်ပဲလေ။စစ်တပ်ကတရားစွဲခြင်းလေဆိုလို့ချင်း तू က
ကျွန်တော်တို့ရှင်းနေချက်ကိုပြပြရမယ်အဖြစ်ဖြင့်ပြောပြီးတော့နိုင်ငံတော်ကူစားလာစစ်တပ်ကနိုင်ငံတော်ကူစားနေတဲ့ရှင်းနေချက်ကဆော့ပြီးတယ်အဲ့ဒါမှာဟိုလုံးကလည်းအစင်စက်ကဒါပဲသူကစစ်ကုန်ရုံးမယ်သူကလုပ်ပြီအရက်ဆက်ရုံးနေမှာဝင်ပြတရားဆွဲမှုနေတယ်အဲ့ဒါဘယ်လုံးမှလည်းမလုပ်ခဲ့ဘူးအဲ့ဒါကိုအခုသူတို့ကအဲ့ဒါတွင်းတွင်းကြီးလုပ်နေတယ်အဲ့ဒါသူတို့ကနောက်တစ်ခုကကျွန်တော်နိုင်ငံမှာဖြစ်နေတဲ့ဝင်နေကြကောင်းတဲ့အဖြစ်ကဘာလဲဆိုတော့အရက်သားကိုစက်မတော်ကစစ်တပ်ကဘယ်ဥပဒေနဲ့စိတ်တည်နေရစိတ်တည်ချိန်မှာလောက်ကြောင်ပြန်ပြန်ရှိကြောင်ပြန်ပြန်စိတ်တည်နေရစိတ်တည်ဥရစိတ်တည်တရားဆွဲနေတယ်တရားရုံးနေရလဲတမတော်ဆွဲလာလို့ရှိရေစခန်းကြီးရဲ့လက်ကတရားရုံးနေရအိုက်တဲ့နဲ့အစီအစီးတော့တော့ဒီလူတွေကတမတော်သားတွေပေါ်မှာလူတမ်းမရင်းမှုတွေပေါ်မှာအမှုဆုံးတွေလည်းမရှိဘူးတို့တခါခေါ်သွားပြီးတော့ဒီလူတွေစိတ်ကိုဘာဖြစ်လို့ဒီမှာလဲမသိဘူးအဲ့တော့လွတ်လပ်ခွင့်နဲ့တရားစီရင်ရေးဟာဒီလူတွေကမရဘဲနဲ့တမတော်ကပဲအပြီးဝါရပြီးတော့ကျွန်တော်တို့ကသူ့ရဲ့ပညာရှင်ကြီးတွေကျွန်တော်တို့တက်ခွန်ဆက်95နှစ်ရှိကြသူကနိုင်ငံတကာမှာ85နှစ်80လောက်ဆိုပြီးပြန်လုံနေတဲ့အချိန်မှာ85နှစ်ရှိတဲ့ကျွန်တော်ကိုထောင်ထဲထဲကိုတက်တက်မလို့ကလှုပ်လေဗျာသူကသူ့ဘက်ကဒီကြီးငါဆိုတာဘာလဲဗျာ
ဟုတ်ကဲ့ဆရာကြီးဟုတ်ကဲ့ကျွန်တော်ခတ်တူတူလေးကွန်ပျူတာကိုမေးချင်ပါတယ်ခင်ဗျာကွန်ပျူတာခုနကကျွန်တော်ပြောလို့အမုန်းစကားနဲ့ပတ်သက်ပြီးတော့အင်တာနက်အွန်လိုင်းတွေမှာကန့်သက်တာတွေရှိကြပါတယ်အခု Facebook တွေပါလဲကန့်သက်လာအောင်အဲ့တော့ဒီကန့်သက်မှုတွေကတစ်ဖက်မှာလွတ်လပ်စွာပြောဆိုခွင့်ကိုတော့ထိခိုက်နေပြီလားကိုမင်းကျော်အမြင်ကတ်တူတူလေးဖြည်းဖြည်းပါလားဗျာစက္ကန့်30ကျော်လောက်ရပါတယ
်ဒီအင်တာနက်အွန်လိုင်းပေါ်မှာဒီအမုန်းစကားဆိုတဲ့ဟာကိုသူတို့ဒီ Facebook ပေါ့နော်သူပြတော့မြန်မာနိုင်ငံက63000လောက်ကဖေးချင်းကြီးကတုံးနေပြီးတော့ Facebook တုံးတော့ Facebook လို့ပဲပြောတော့ Facebook ကသူတို့ဘလူး policy နဲ့ဘလူးဟာနဲ့ဟို community စနေဆိုတော့ဟိုဟိုအတိအပြီးထုတ်ပြန်လာတယ်သို့တော့ဒီညာကအရင်ရေးပြီးအဆန်နေတာပေါ့နော်ဆိုတော့သူတို့တစ်ခါလီမှာဖြုတ်ချလိုက်တဲ့ဟာတွေကဘာဆိုရဲဟာကဒီကဟို social media တုံးနေပြီး Facebook တုံးနေပြီးနားမလည်နိုင်ဖြစ်နေတာပေါ့နော်ဒါပေမဲ့လည်းတချို့တော့အမြင်မတူသဘောကွဲလွဲတဲ့ဟာအမုန်းစကားလည်းမဟုတ်ဘူးသို့တော့ဟိုတရားထက်ကိုလည်းလှုပ်ဆော်တာမဟုတ်ဘူးဒါပေမဲ့အဲ့လိုပို့စီကြတာ
ကဖြစ်ပြန်အောင
်ဆိုတော့သူတို့ဘလို့ဟုတ်ဟုတ်ဘလို့ဖြုတ်တယ်လဲဆိုတဲ့ဟာမျိုး principle ဟိုမူဝါဒကိုအချင်းလင်းမကြီးညာရတဲ့အတွက်ဒီဟာကလည်းတုံးဆွဲတဲ့လူတွေကြားထဲမှာရှုပ်ထွေးမှုတွေဖြစ်နေတယ်ဒါကလည်းဖြုတ်ချတဲ့ဟာတွေကြောင့်ဟိုလွတ်လပ်စွာပြောဆိုခွင့်ကိုအချင်းလင်းမရှိတဲ့အတွက်အတိုင်းသားအခုထိထိခိုက်နေတာတော့အမှန်ပဲ
ဟုတ်ကဲ့ပါခင်ဗျကျွန်တော် diet လေးလိုက်အစီအစဉ်ချိန်စစ်တော့လို့ပါပေါင်းဆွေးနွေးပြီးတဲ့ရှင်းနေကြီးဦးကြည်မင်းနဲ့ကွန်ပျူတာတနက်တော်ရှင်အားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျကျွန်တော် diet လေးလိုက်အစီအစဉ်တော့ဒီမှာပဲကျန်တော့ကြည့်ပါဦ
းအင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လုပ်သူကိုရနိုင်တဲ့အတူခူသားညုံတင်ဆက်ပေးသွားတာဖြစ်ပါတယ်ဒီအစီအစဉ်ကိုဗုဒ္ဓဖူးမနေ့အစီအစဉ်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA American တန်ရဲ့ညပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကျန်တဲ့ချိန်ပိုင်းအတွင်းမှာကမ္ဘာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါအောင်ရှင်
။မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာချုံကုတက်ခတ်ခံရမှုကြောင့်မွန်မွန်ဘာသာဝင်ကလေးချောင်းနဲ့အမျိုးသမီး3ဦးထပ်မင်းသေဆုံးသွားတဲ့ကြောင်းမက္ကဆီကိုထိုင်းတန်းလူမျိုးရေးရှိသူနဲ့မိသားစုဝင်တွေကပြောဆိုလိုက်ကြပါတယ်။သေဆုံးသွားတဲ့သူတွေကလွန်ခဲ့တဲ့ဆယ်စုနှစ်တုန်းကနေဆက်တီတမအမေရိကန်နိုင်ငံသားတွေဖြစ်ကြတဲ့လက်ဘရွန်မီသားစုကစတင်ထူထောင်ခဲ့ကြတဲ့မွန်မွန်ဘာသာဝင်တိုင်ဝမ်ကဖြစ်တဲ့အကြောင်းလဲမက္ကဆီကိုလူမျိုးရေးဝန်ကြီးအယ်ဖွန်ဆိုဒူရာဇိုနဲ့သက်ဆိုင်ရာမိသားစုဝင်တိုင်ဝမ်ကအတည်ပြုပြောဆိုထားကြပါတယ်။ UN Nuclear ဆိုင်ရာ2005နိုင်ငံတကာစာချုပ်ပါသဘောတူညီချက်တွေကိုမလိုက်နာတော့တဲ့နောက်ဆုံးလို့ရတဲ့ခုဖြစ်နေ Foreign Nuclear ဆိုင်ရာကဘိုးခွာဆက်တွေကတန်းငွေတွေကိုဖြစ်သွင်းလာမှာဖြစ်တဲ့အကြောင်း UN နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်ဘိုးခွာဆက်1044ခုကို UN တန်းငွေတွေမနက်ပံကစလို့ဖြစ်သွင်းလာမှာဖြစ်တဲ့အကြောင်းသမရဟာဆန်ဂူဝါနီကပြောဆိုလိုက်တာပါမြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်အစဉ်တန်းဆက်လက်နှိမ့်ချနေစေဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ရဲ့အစီရင်ခံစာချက်ကဖော်ပြလိုက်ပါတယ်။ချက်လက်တွေရရှိဖို့ခက်ခဲတာကန့်သက်တာအွန်လိုင်းသုံးသူတွေရဲ့အခွင့်အရေးချိုးဖောက်တာတွေရှိရဲဆိုပြီးပြောဆိုခဲ့တာပါ
။ကမ္ဘာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာက El Santos ဖြစ်ပါတယ်ရှင်။ VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ 10:00 ထိ92.19 kHz 15.53 ည95.25 kHz 11.83 ည32 kHz 9.33 နဲ့လိုင်းလက်မီတာ190 kHz 15.85 တို့ကနေထုတ်လွှင့်ပေးကြတာပါ။နားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.